Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းမှာတော်ရရှိများရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်မေလ2ရက်စနေညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00အထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားပါမယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျွန်မအေးသနာကျော်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်နဲ့အတူကြောပြပေးသွားပါမယ်ရှင်။ကမ္ဘာမှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့် COVID-19 ရောဂါရရှိတဲ့လူနာတချို့မြန်မြန်ပြန်နေကောင်းလာစေပုံရတဲ့ပထမဆုံးဆေးကိုအရေးပေါ်အသုံးပြုဖို့အတွက်အမေရိကန်တာဝန်ရှိသူတွေခွင့်ပြုလိုက်ပါတယ်။COVID-19 ရောဂါဖြစ်နေသူလူနာ19ဦးဒီဆေးနဲ့မြန်မြန်ပြန်ပြီးတော့နေကောင်းလာပုံရတာတွေ့ရတဲ့အတွက်အမေရိကန်ရဲ့အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA က Gilead Sciences Company ကဖော်ထုတ်တဲ့ဆေးကိုရောဂါပြင်းထန်တဲ့လူနာတွေမှာသုံးဖို့ခွင့်ပြုလိုက်တာဖြစ်ပါတယ်။ဒီခွင့်ပြုချက်ကိုသမ္မတ Donald Trump အိမ်ပြီးတော့မှတောက်ကြနေကပဲကြေညာသွားပါတယ်။ Remdesivir ဆေးကလူနာကို37ရာခိုင်နှုန်းရနေဆိုရင်တော့4ရက်လောက်ပို့ပြီးတော့မြန်မြန်နေကောင်းလာစေတယ်ဆိုတာအစိုးရရဲ့ခွင့်ပြုချက်နဲ့ပြုလုပ်တဲ့လေးလာဆန်းစစ်ချက်အရာသိရှိခဲ့ရပြီးတဲ့နောက် FDA ကအခုလိုခွင့်ပြုလိုက်တာပါ။ဒါမှန်ဆိုရင်ပြည်မြ15ရက်အစေးရုံပေါ်မှာနေရတာကနေအခုဆေးအသုံးပြုရင်လူနာက17ရက်နဲ့ဆေးရုံကဆင်းနိုင်တာဖြစ်ပါတယ်။ပနာမလေးလာချက်ကိုကြည့်ပြီးတော့ဒီဆေးစမ်းသုံးဖို့အတွက် FDA ကခွင့်ပြုလိုက်တယ်ဆိုရင်လေဒီဆေးဝါးကိုအသုံးပြုတာဘလောက်ထိရောက်မှုရှိမလဲဘလောက်အန္တရာယ်ကင်းမလဲဆိုတာတွေနဲ့ပတ်သက်လို့များများဆဆမသိရသေးဘူးလို့လည်း FDA ကဆိုပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာအချိန်အောင်ပြည့်ပြည့်နဲ့ကူးစက်ပြန့်နှံ့နေစေဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ဟာရုရှားနိုင်ငံမှာတော့ဒီကနေ့စနေနေ့မှာလူပေါင်း9600ကျော်ကိုထပ်ပြီးတော့ကူးစက်ခဲ့တယ်လို့ရုရှားကသတင်းထုတ်ပြန်ပါတယ်။ဒါဟာရုရှားနိုင်ငံအတွက်တနေ့တည်းနဲ့ပိုအများဆုံးကူးစက်မှုဖြစ်ပြီးတော့အခုထိဆိုရင်တော့ပိုကူးစက်ခံရသူပေါင်း13,000ကျော်ပါပြီ။အများစုကမော်စကိုမြို့တော်မှာဖြစ်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်းဒီရောဂါပိုးကြောင့်သေဆုံးသူ59ဦးရှိတာကြောင့်သေဆုံးသူစုစုပေါင်းက1200ကျော်သွားပါတယ်။ရုရှားနိုင်ငံကိုလောလောဆယ်တချို့နေရာတွေမှာအကူအတန်းအသွားအလာမလုပ်ရကြေညာထားပါတယ်။အလုံးမလုံးရနေရများဆိုတဲ့ထိန်းချုပ်ကန့်သတ်ချက်ကိုမေလ17ရက်နေ့ထိဆက်ထားမယ်လို့သမ္မတဗလာဒီမီယာပူတင်ကကြေညာထားတာပါ။စိုးရိမ်ရတဲ့အနေအထားထိရောက်နေတဲ့လူနာတွေများပေမဲ့အဆိုးဆုံးအခြေအနေခံမှန်းထားတဲ့အနေအထားတော့မရောက်သေးပါဘူးလို့မော်စကိုမြို့တော်ဝန်ဆာဂေးဆော့ဖီယာနင်းကပြောပါရီကောမှာလူပေါင်း 3.4 သန်းကျော်ကူးစက်ခံထားရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူပေါင်း 2,400 ဝန်းကျင်ရှိသွားပါပြီ။အမေရိကန်ပြည်အစုတစ်ခုထဲမှာကိုရောဂါကူးစက်မှု 3.1 သန်းကျော်ပြီးတော့သေဆုံးသူပေါင်း 6,000 ဝန်းကျင်ကျော်ပါပြီ။ဒီကူးစက်ရောဂါကပ်ဘေးဆိုးကြီးကြောင့်ဒီနှစ်ကုန်မှာဆိုရင်ကမ္ဘာလူဦးရေတက800ခန့်တော့လူပေါင်း 1,500 လောက်ဟာဆင်းရဲကိန်းနဲ့ကြုံကြရမယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။လူမြင့်ကွင်းကနေရက်တော်တော်ကြကြပြောင်းနေတဲ့မြောက်ကိုရီးယားခေါင်းဆောင်လူမြင့်ကွင်းကိုပြန်ထွက်လာပါပြီ။ဧပြီလ17ရက်နေ့ကအရေးကြီးနိုင်ငံတော်အခမ်းအနားတစ်ခုမတက်ရောက်ဘဲလူမြင့်ကွင်းကပြောင်းနေတဲ့ကင်ဂျွန်အွန်းကပျုံရဲမြို့တော်မြောက်ပိုင်းမှာရှိတဲ့တက်မြေဩဇာဆက်ယုံတိဆောက်ပီးစည်းပွဲအခမ်းအနားကိုတက်ရောက်တဲ့ပုံတွေကိုမြောက်ကိုရီးယားရဲ့ KRT လူမြင့်တန်ကြားသတင်းမှဒီကနေ့ပဲပြသသွားပါရစေ။ Writer သတင်းဌာနကတော့ဒီဗီဒီယိုနဲ့ပတ်သက်လို့တိကျအတည်မပြုနိုင်သေးဘူးလို့ပြောပါရစေ။ဒီဆက်ရုံဖွင့်ဖဲချိုးပြက်အခမ်းအနားကို Mr. Kim ကသူညမအပြင်တခြားအဆင့်မြင့်အရာရှိတွေနဲ့တက်ရောက်ပြီးတော့ဆက်ရုံကိုလှည့်လည်ကြည့်ရှုပုံကို KRT ရုံမြင့်တန်ကြားမှာပြသွားပါတယ်။ Mr. Kim ကလမ်းလျှောက်တာခက်တောင့်တောင့်ခက်ဆွဆွဖြစ်နေတာတွေ့ရပေမဲ့ကြည့်ရတာကတော့နေမကောင်ဖြစ်နေတဲ့ပုံမရှိပါဘူး။လူပိိတ်တဲ့မှာဆက်ဘက်အရာရှိတွေလက်ရှိအာဏာရပါတီအရာရှိတွေနဲ့ဆက်ရုံတိဆောက်ရေးလုပ်ငန်းမှာပါဝင်သူတွေအများပြပါတယ်လို့ဖော်ပြပြီးတော့နှာခေါင်းစည်းမျက်နှာဖုံးတွေဝတ်ထားကြပါတယ်။စင်းမြင့်ကိုတော့လူတွေနဲ့ခွာပြီးတော့စောက်ထားတာပါ။မြောက်ကိုရီးယားနိုင်ငံကိုစတင်တီထောင်သူသူ့အဖိုးခင်မင်းဆောင်ရဲ့မွေးနေ့အထိမ်းအမှတ်အခမ်းအနားကိုဧပြီလ15ရက်နေ့ကသူမတက်ရောက်ခဲ့လို့ကင်ဂျွန်အွန်းရဲ့ကျမ်းမာရေးနဲ့ပတ်သက်လို့ခံမှန်းပြောဆိုချက်တွေထွက်နေခဲ့တာပါ။အဲ့ဒီနေ့ကမြောက်ကိုရီးယားအတွက်ထူးခြားတဲ့နေ့တစ်နေ့ဖြစ်ပြီးတော့မစ္စတာကင်ကသူ့အဖိုးကိုမြှောက်နှံထားတဲ့ဂူဘိမန်နေရာကိုတွားရောက်ပြီးတော့အယုဒေပေးလေရှိတာပါ။အဲ့လိုမစ္စတာကင်လူမြင့်ကွင်းကနေပျောက်နေတာဟာနှလုံးခွဲစိတ်မှုတစ်ခုပြုလုပ်ခဲ့ရတာကြောင့်ဖြစ်တယ်လို့မြောက်ကိုရီးယားသတင်းတွေဖော်ပြတယ်။တောင်ကိုရီးယားသတင်းဌာနတစ်ခုကရေးခဲ့ပြီးတဲ့နောက်တခြားသတင်းတွေလည်းလိုက်ပြီးတော့ထွက်လာခဲ့ပါတယ
်။
ွေးတန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းငွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေစနေနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ချိန်ညာပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်သူအရေအတွက်ဟာတောက်ချနေည၈နာရီအထိဆိုရင်150ဦးရှိသွားပြီဖြစ်ပါတယ်။အစောပိုင်းဗိုင်းရပ်စ်ပိုးကူးစက်ခံထားတဲ့သူတွေကိုထပ်ပြီးတော့ဓာတ်ခွဲစစ်ဆေးတာမှာရောဂါပိုးကင်းစင်သွားသူနောက်ထပ်3ဦးတိုးလာတဲ့အတွက်ရောဂါပိုးကင်းစင်သူစုစုပေါင်း32ဦးရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနရဲ့တောက်ချနေညထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရောဂါပိုးကင်းစင်သူနောက်ထပ်10ဦးကိုတောက်ကြနေ့မှာဆေးရုံကနေဆင်းဝင်ပေးလိုက်တဲ့အတွက်ဆေးရုံကနေဆင်းသွားသူစုစုပေါင်းကလည်း28ယောက်ရှိသွားပါပြီ။သူတို့ကိုတော့သတ်မှတ်နေရာတွေမှာအသွာအလာဆက်ပြီးကန့်သတ်ထားတယ်လို့ကျန်းမာရေးဌာနကပြောပါရယ်။ဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေထဲကသေဆုံးသွားသူကတော့6ဦးရှိပါပြီ။ရောဂါကူးစက်သူဖြစ်တောက်ကြနေ့မနက်ပိုင်းကနောက်ဆုံးအတည်ပြုထုတ်ပြန်ထားသူလူနာအမှတ်151ဟာအင်းစိန်မြို့နယ်မှာနေထိုင်တဲ့အသက်25နှစ်အရွယ်အမျိုးသမီးတူဖြစ်ပြီးတော့သူဟာခီးသွွားရာဇဝယ်ရှိသူမဟုတ်သလိုယောဂကုသခံထားရတယ်လို့အတည်ပြုထားတဲ့သူတွေနဲ့လည်းနှိစက်ထိတွေ့မှုမရှိဘူးလို့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့ချမှတ်ထားတဲ့ကန့်သတ်ချက်တချို့ကိုရှေ့လာမဲ့သတင်းပတ်တွေကစပြီးတော့ဖြေလျှော့ပေးသွားမှာဖြစ်တယ်လို့အာရမိုင်းကဒီနေ့မှပြောလိုက်ပါတယ်။အင်္ဂါကြောင့်ကနေလာအလုပ်လုပ်ကြတဲ့သူတွေကြားမှာဗိုင်းရပ်စ်ကူးစက်မှုတွေတိုးနေပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့ကြိုးပမ်းတဲ့အနေနဲ့အချို့စီးပွားရေးလုပ်ငန်းတွေကိုမေလ12ရက်နေ့ကစပြီးတော့ပြန်ဖွင့်သွားမှာဖြစ်ပါတယ်။အဲဒီထဲမှာအိမ်တွေမှာအခြေစိုက်ပြီးလုပ်တဲ့စီးပွားရေးလုပ်ငန်းတွေ၊စားသောက်ကုန်ထုတ်လုပ်တဲ့လုပ်ငန်းတွေ၊လက်လီဆိုင်တွေ၊အဝတ်လျှော်ဆိုင်တွေ၊ဒိရိစံအစာရောင်းတဲ့ဆိုင်တွေနဲ့သပိုင်းကျဆိုင်တွေလည်းပါဝင်ပါတယ်။ဒါပြင်တချို့ကျောင်းသားတွေလည်းမေလ19ရက်နေ့ကစပြီးတော့ကျောင်းပြန်တက်ရမှာဖြစ်ပြီးတော့ပြန်တက်တဲ့အခါမှာတော့လူအနည်းငယ်နဲ့အုပ်စုလေးတွေဖွဲ့ပြီးတက်ရမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စင်ကာပူမှာပြီးခဲ့တဲ့မတ်လကစပြီးလူတွေကိုနှစ်လကြာအပြင်မထွက်ပဲနေဖို့အမိန့်ထုတ်ခဲ့တာဖြစ်ပြီးတော့ရုံးနေနဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားခဲ့တာကြောင့်စင်ကာဟာ55နှစ်အတွင်းမှာအဆိုးအဝါဆုံးစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရပါတယ်။စင်ကာပူမှာဒီကနေ့ဗိုင်းရပ်စ်ကူးစက်ခံသူ448ယောက်ရှိပြီးတော့ဒါဟာနှစ်ပတ်အတွင်းနေ့စဉ်ကူးစက်မှုနှုန်းအနည်းဆုံးလည်းဖြစ်ပါတယ်။အများစုကအဆောင်တွေမှာနေကြတဲ့နိုင်ငံသားကလှုပ်လာလှုပ်ကြတဲ့သူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်အခုဆိုရင်စင်ကာပူမှာယောဂါကူးစက်ခံရသူစုစုပေါင်း 18,500 ကျော်နဲ့သေဆုံးသူ16ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့စိတ်ပိုင်းတရအနေနဲ့တရားဝင်စာရွက်စာတမ်းမရှိဘဲနေထိုင်တဲ့သူတွေကိုလိုက်လံဖမ်းဆီးနေတယ်လို့မလေးရှားအာဏာပိုင်တွေဘက်ကပြောပါတယ်။မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူမှာရှစ်ပြောင်းလူ့သမားတွေနဲ့ဒုက္ခသည်986ယောက်ကိုတောက်ကြနေကဖမ်းဆီးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဖန်ခံရတဲ့သူတွေထဲမှာကလင်းငယ်တွေနဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေလည်းပါဝင်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုမထားပါဘူး။မလေးရှားအာဏာပိုင်တွေဘက်ကအခုလိုဖမ်းဆီးတာကြောင့်အကာအကွယ်မဲ့သူတွေအနေနဲ့ပုံရှောင်တာတွေလုပ်ပြီးတော့ကုသမှုခံယူဖို့အတွက်လည်းတားဆီးလိုက်တယ်လို့ဖြစ်စေတယ်လို့ကုလသမဂ္ဂကတော့ပြောပါတယ်။မလေးရှားအာဏာပိုင်တွေဘက်ကတော့အခုလိုဖမ်းဆီးတာဟာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်အောင်ထိန်းချုပ်တဲ့အနေနဲ့တရားဝင်စာရွက်စာတမ်းမရှိဘဲနေထိုင်တဲ့သူတွေကိုတနေရာကနေတနေရာကိုမသွားနိုင်အောင်ရည်ရတာဖြစ်တယ်လို့ပြောပါတယ်။မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နက်အောင်ထိန်းချုပ်တဲ့အနေနဲ့လူတွေကိုပြည်နယ်တစ်ခုကနေတစ်ခုမသွားဖို့ကန့်သတ်ထားသလိုဘာသာရေးပွဲတွေပါဝင်လူစုလူဝေးတွေမလုပ်ကြဖို့ကိုလည်းအာဏာပိုင်ကတားမြစ်ထားတာပါ။ကုလသမဂ္ဂကတော့ရှေ့ပြောင်းနေထိုင်သူတွေကိုဖမ်းဆီးတာတွေမလုပ်ဖို့ဖမ်းထားတဲ့ကလေးတွေနဲ့သူတို့ကိုစောင့်ရှောက်နေတဲ့သူတွေကိုပြန်လွတ်ပေးဖို့တောင်းဆိုလိုက်ပြီးတော့ထိန်းသိမ်းစခန်းတွေမှာလူတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးထားခြင်းကဗိုင်းရပ်စ်ကူးစက်မှုအနေကိုပိုဖြစ်စေတယ်လို့ပြောလိုက်ပါတယ်။ပြည်ရဲ့ရပိုင်းနေတွင်နိုင်ငံသားကနေရွှေပြောင်းဝင်ရောက်လာတဲ့သူတွေအထူးသဖြင့်ရိုဟင်ဂျာဒုက္ခသည်တွေပေါ်မှာမလေးရှားလူထုကဒေါသထွက်ခဲ့ကြပြီးတဲ့နောက်အာဏာပိုင်တွေဘက်ကအခုလိုဖမ်းဆီးခဲ့တာပါမလေးရှားနိုင်ငံသားတချို့ကတော့ရိုဟင်ဂျာတွေဟာဗိုင်းရပ်စ်ဖြန့်နေတဲ့သူတွေဖြစ်ပြီးသူတို့နိုင်ငံကိုလည်းဝင်ပြီးစီတယ်ဆိုပြီးတော့ဆွဆွဲထားပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ကိုလောင်ပြောင်တရားထားတဲ့ animation ရုပ်သံဗီဒီယိုတစ်ခုကိုတရုတ်နိုင်ငံကထုတ်လိုက်ပါတယ်အဲ့ဒီ animation ရုပ်သံဗီဒီယိုကိုတော့ Once Upon a Virus လို့နာမည်ပေးထားပြီးကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့အမေရိကန်ရဲ့တုံ့ပြန်မှုတွေကိုလောင်ပြောင်ထားတာပါဗိုင်းရပ်စ်တင်ဖြစ်ပေါ်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်ဆိုးရွားကြတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်တင်ဝေဖန်နေကြချိန်မှာအခုလိုတရုတ်ဘက်ကလောင်ပြောင်ထားတဲ့ animation video ထွက်ပေါ်လာတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံဝမ်မြူးကဇီဝဓာတ်ခွဲခန်းကနေစတင်ခဲ့တာလို့ယုံကြည်ကြောင်းကြာသပတေးနေ့ကပြောထားပါတယ်ဒါပေမဲ့အထောက်အထားကတော့မပြခဲ့ပါဘူး အဲ့ဒီ animation video မှာတော့တရုတ်ဘက်ကစစ်သူကြီးအယုတ်နဲ့ American က Liberty ရုပ်ထုပုံအယုတ်လေးတွေကိုလေကိုအတုံးလေးတွေနဲ့ဖန်တီးထားပြီးတော့ virus နဲ့ပတ်သက်လို့တရုတ်ဘက်ကပြောခဲ့တာတွေကို American သမ္မတ Trump ဘက်ကတုံ့ပြန်ခဲ့တာတွေပေါ်မှာအခြေခံပြီးတော့တရုတ်ကကြေညာထားတာပါ video ထဲမှာတော့တရုတ်စစ်သူကြီးကငါတို့ virus အသစ်တစ်မျိုးတွေ့ပြီလို့ပြောထားပြီး Liberty ရုပ်ထုကအဲ့တော့ဘာဖြစ်လဲဒါကတုတ်ကွေးပဲလေလို့ပြန်ပြောသလိုမျိုးလောင်ပြောင်တရုတ်ဖော်ထားတာပါတရုတ်နိုင်ငံဟာ virus ကူးစက်မှုအခြေအနေကိုအမှန်တိုင်းမပြောဘူးလို့ American နဲ့နိုင်ငံတချို့ကတော့စွပ်စွဲနေကြတာဖြစ်ပါတယ်ခင်ဗျာ VOA ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့သတင်းလွှာရေးနဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုဗစ်ကာလနိုင်ငံရဲ့ချားတွေမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုသက်ဆိုင်ရာမြန်မာတန်ယုံတွေရဲ့အစီအစဉ်နဲ့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်နေပြီဖြစ်ပြီးတန်ယုံတွေဘက်မှရောပြန်ကျင်တဲ့မြန်မာနိုင်ငံသားတွေမှာပါရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေအကြောင်းကိုပြောပြပေးကြပါတယ်ကျွန်မကစုမောပါရှင်ကမ္ဘာကရောဂါ COVID-19 ဖြစ်ပွားတဲ့အချိန်ကမ္ဘာတဝက်နိုင်ငံတကာခရီးသွားလာခွင့်တွေပိတ်ပင်လိုက်ချိန်မှာနိုင်ငံရဲချားတွေမှာတောင့်တင်နေတဲ့မြန်မာနိုင်ငံသားတွေအပါအဝင်မြန်မာပြည်ကိုအပြေးပြန်လို့တဲ့နိုင်ငံသားတွေနေရပြန်ရေး Relief Flight လူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့လေယာဉ်တွေစီစဉ်ပြီးတော့ပြန်လည်ခေါ်ဆောင်ဖို့မြန်မာအစိုးရရဲ့ညွှန်ကြားချက်နဲ့သက်ဆိုင်ရာတန်ယုံတွေကစီစဉ်နေတာဖြစ်ပြီးနိုင်ငံတချို့ကမြန်မာနိုင်ငံသားတွေပြန်ရောက်လာကြပြီဖြစ်ပါတယ်ဒီကနေ့မေလ2ရက်နေ့မှာတော့ဂျပန်နိုင်ငံကမြန်မာနိုင်ငံသား195ဦးကိုဂျပန်မြန်မာအစိုးရနှစ်ရက်ပူးပေါင်းညှိနှိုင်းပြီးတော့ပထမဆုံးအတုပ်ဖြစ်တဲ့ကယ်ဆယ်ရေးလေယာဉ်နဲ့ပြန်လည်ခေါ်ဆောင်နိုင်ခဲ့တယ်လို့မြန်မာနိုင်ငံသားဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။တန်ယုံကနေစီစစ်ဆောင်ရွက်ပေးနေပေမဲ့အဆင်မပြေသူတွေရှိနေသေးတယ်လို့လည်းပြည်တော်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့အလုပ်မှုဆောင်ဖွဲ့ဝင်ဦးတန်းဆွေကပြောပြပါတယ်
။ဒီကတော့ဗောဒီကိုရောက်နေတဲ့အစိုးရရဲ့စီစဉ်နဲ့လာတဲ့လူတွေဗောအစိုးရဝန်ထမ်းတွေဗောလေတန်ယုံမိသားစုဘိုင်းဝိုင်းကလူတွေအဓိကဗောလေသူမိသားစုတိုင်းဝိုင်းအဓိကပြပြီးတော့အဲ့လူတွေကိုတို့ဦးစားပေးပြီးတော့အဲချန့်ထုတ်တယ်လို့ကျွန်တော်တို့ကြားပါတယ်ဒီလိုဗမာနိုင်ငံကိုပြန်ကျင်တဲ့လူတွေတော်တော်လေးများများတော့ရှိတယ်လို့ကျွန်တော်တို့သိသာပါတယ်ဘာဖြစ်လို့လဲဆိုတော့သူတွေကြတော့လေဒီနိုင်ငံမှာဘယ်လိုမှချိုးဝါးရရရတ္တိတို့မရတော့တဲ့အခါကျတော့ဟိုပြန်ကျင်တဲ့လူတွေလည်းကျွန်တော်များများရှိတယ်ပြန်ကျင်တော့စုစုညာလေးပဲတန်ယုံကိုလမ်းမျိုးအကြောင်းကြားရတယ်ပေါ့အဲဒီကြားတဲ့လူတွေကမှသူတို့ကပြန်ပြီးတော့ track ထုတ်တာမျိုးလို့တော့ကျွန်တော်တို့သိကြတယ်ပေါ့အကြောင်းကြောင်းကြောင်းပြန်ဖို့တက်ဖို့လေလက်မှတ်ကအဆင်မပြေဘူးသူကဝေးကြီးရလဲအဆင်မပြေဖြစ်တဲ့လူတွေအတွက်ကတော့ဘူးချိန်ချီးဘာလို့ပြေးလို့ရမလဲဆိုတော့အားရတယ်သူပြင်မှာကြည့်ကြအောင
်ဒီ relief flight တွေနဲ့ပြန်ရောက်လာတဲ့မြန်မာနိုင်ငံသားတွေဟာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတ်မှတ်ထားတဲ့အတိုင်း facility quarantine 21ရက်နဲ့နေအိမ်တွေမှာပဲတည်ကြားခွဲနေထိုင်တဲ့ home quarantine 9ရက်စုစုပေါင်း28ရက်တည်တပ်ခွဲပြီးနေကြရမှာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံအနေနဲ့ကတော့ပြီးခဲ့တဲ့ April 30ရက်နေ့ကပထမဆုံးအတုပ်ဖြစ်နေမြန်မာနိုင်ငံသား96ဦးကိုအင်ချွန်းလေဆိပ်ကနေရန်ကုန်ကိုပို့ဆောင်ပေးခဲ့တာပါပြန်လို့သူတွေများပြားလို့တဲ့အတွက်တောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ရုပ်အနေနဲ့အရင်ဆုံးပြန်တင့်တဲ့သူတွေကိုစီစစ်ရွေးချယ်ခေါ်ဆောင်ခဲ့တာဖြစ်ပြီးစောင့်နေတဲ့သူတွေအနေနဲ့လည်းသိခံပေးကြဖို့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်အခြေဆိုင်မြန်မာတန်ရုံးကအလုံသမားတန်ရရှိဦးဇေယျတင်ဝင်းထင်က VOA မြန်မာပိုင်းကိုပြောပါတယ
်ဘလို့ပဲဖြစ်ဖြစ်လက်ရှိမှာတော့စောင့်နေတဲ့သူတွေကိုတော့နည်းနည်းသီးခံပေးပါပေါ့ကျွန်တော်တို့ဘက်ကလည်းတကယ်အမှန်တကယ်အခက်အခဲရှိနေတဲ့လူတွေကျန်းမာရေးမကောင်းတဲ့သူတွေပေါ့နော်အဲ့ဒါတွေကိုတော့ကျွန်တော်တို့ဘက်ကလည်းအတက်နိုင်ဆုံးစီစစ်ရွေးထုတ်ပြီးတော့ပို့ပေးနိုင်အောင်အရင် priority ထားပြီးတော့ကြိုးစားနေပါတယ်ပေါ့ကျွန်တော်တို့အနေနဲ့တော့အတက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ဆောင်ရွက်ပေးပါမယ်လို့လောလောဆယ်တော့ဟိုသီးခံပြီးတော့လည်းနေပေးကြဖို့ကျွန်တော်အနေနဲ့ကြိုးချင်ပါတယ
်တောင်ကိုရီးယားကနေမြန်မာနိုင်ငံကိုဒုတိယအကြိမ်အတုပ်လေးရင်ကတော့လာမယ့်မေလ10ရက်နေ့မှာထွက်ခွာမှာဖြစ်ပါတယ်အဲ့ဒီအစီအစဉ်မှာလည်းကိုရီးယားကနေမဖြစ်မနေပြန်လဲထွက်ခွာဖို့လိုအပ်နေတဲ့သူ92ဦးကိုပို့ဆောင်မှာဖြစ်တယ်လို့အလုံသမားတန်ရာရှိကရှင်းပြပါတယ
်ကျွန်တော်တို့10ရက်နေ့ရောလက်ရှိတော့92ဦးပြန်တင်ထားပါတယ်ပြန်ပို့ဖို့ရလေဟုတ်92ဦးတင်ထားပါတယ်ဖီချာစီစစ်ပြီးတော့ရွေးချယ်ပြီးတော့ပို့ပေးတာပေါ့နော်တကယ်အမှန်တကယ်အရေးကြီးတဲ့လူတွေဒါမဲ့ကြံနေတဲ့လူတွေလည်းကြံနေသေးတယ်ဆိုတော့တချို့ကတော့နည်းနည်းလေးမပါလို့အတန်ထွက်တာရှိတာပေါ့ကျွန်တော်တို့ကလည်းဒီမှာစံမာရေးမကောင်းတဲ့လူတွေနောက်ဗီဇာလုံးဝတက်တန်းကုန်ပြီးတော့အလုံးပြီးသွားတဲ့လူတွေပေါ့ပြန်မဲ့ရက်ကိုထိုင်ဆောင်နေတဲ့လူတွေအဲ့ဒါမျိုး extension ယာယီဆက်တဲ့နေထိုင်ခွင့်ဗီဇာဒီရက်30လို့ရက်50လို့တိုးထားတဲ့သူတွေကိုကျွန်တော်ကဦးစားပေးရွေးချယ်ပြီးတော့လွတ်တာပါပဲဒါပေမဲ့အဲ့လူတွေကလည်းဒီဆင်းမပါတဲ့အခါမှာကျွန်တော်တို့စီကိုနဲ့ complaint လေးတွေပါတယ်ပြောလာရည်လည်းရှိပါတယ်ဒါကတော့ကျွန်တော်တို့ဘက်ကနေပြီးတော့အကြောင်းကြားလာတဲ့လူ400တော့500ဝင်းကျင်လောက်မှာကျွန်တော်တို့ရွေးချယ်မှုပိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကနေလေးအကြက်တဲလေးရှိတာပေါ့တေချာလေးကြည့်ပြီးရွေးရတာပေါ့
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ခြေဆိုင်မြန်မာတပ်ရုံးကလည်းအမေရိကန်မှာရောက်ရှိပိတ်မိနေတဲ့မြန်မာတွေဆုံရက်နိုင်ငံတွေကနေတဆင့်မြန်မာပြည်ကိုပြန်ဖို့အထူးလေယာဉ်တွေစီစဉ်ပေးထားပြီးဆုံရက်သတ်မှတ်ထားတဲ့တောင်ကိုရီးယားနိုင်ငံအင်ချွန်းလေဆိပ်ကိုမိမိတို့အစီအစဉ်နဲ့သွားကြဖို့နှိုးဆော်ထားပါတယ်။တောင်ကိုရီးယားလေဆိပ်မှာကျန်းမာရေးစစ်ဆေးမှုတွေခံယူပြီးမှမြန်မာပြည်ကိုပြန်ခွင့်ပြုမှာဖြစ်ပါတယ်။ဒီလိုမျိုးအကန့်အသတ်တွေကြောင့်မဖြစ်မနေပြန်ထွက်ခွာမဲ့သူတွေကတန်ယုံကနေအတီးပြုတ်ကြောင်ပြန်ကြားချက်ရရှိတဲ့အချိန်မှပဲအမေရိကန်ပြည်ထောင်စုကပြန်လည်ထွက်ခွာဖို့ကိုလည်းတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့ဧပြီလ25ရက်နေ့ကနေစပြီးနိုင်ငံတကာအခြေစိုက်မြန်မာတန်ယုံတွေကနေကြေညာချက်တွေအတီးတီးထုတ်ပြန်ခဲ့ပြီးတဲ့နောက်မေလ3ရက်ကနေစလို့ Rally Flight တွေစီစဉ်ပေးနေတာလည်းဖြစ်ပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Timely စာနယ်ဇက်ကထိုင်းလူဝင်မှုထိမ့်သိမ်းစခန်းမှာထိမ့်သိမ်းထားတဲ့ရိုဟင်ဂျာမျိုးသမီးတွေကိုနေရာရွှေ့ပြောင်းမဲ့အခြေအနေတွေပြောပြပါမယ်။ကျွန်မအေးမှာပါ။ Timely နယ်ဇက်စုံကလာခိုင်စရောင်မြို့ကလူဝင်မှုထိမ့်သိမ်းစခန်းမှာမြန်မာနိုင်ငံသားတွေအပါအဝင်လူဝင်မှုအရာရှိတွေတခြားနိုင်ငံသားတွေကိုဗိုင်းရပ်စ်ပိုးကူးစက်ခံရပြီးတဲ့နောက်စခန်းမှာရှိတဲ့ရိုဟင်ဂျာအမျိုးသမီးတွေကိုနေရာပြောင်းပေးဖို့ခရိုင်လောက်ဝကမှုကတင်ပြထားတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကပြောပါတယ်
။ရိုဟင်ဂျာအမျိုးသမီး26ယောက်အရင်ကတော့အဆုံးမရှိဘူး။ဒါကိုဟိုပြောလို့ဆိုလို့ရှိရင်အဲ့မှာကြီးရဲ့လောင်းတာဖြစ်နေပေါ့ဒီအကြီးရဲ့အကြီးရဲ့ကသူကဆိုးရတာပထမဒီလေးရက်လေးရောက်ပြဿနာတက်သွားတဲ့အခါမှာဟုတ်လားဒီ၃လေးတော့ဒီကျွန်တော်တို့လိုင်းကပါတယ်အဲ့လိုမျိုးဒီလိုမျိုးရောက်ပါသေးတယ်အဲ့လိုမျိုးဖြစ်မှာဆိုဒီ26ကိုအပြင်ဒီရက်နေအောင်အဲ့ဒါကိုဟုတ်ဒီနေ့ကရောဂါဖြစ်နိုင်တဲ့နေရာမျိုးပေါ့နော်ဥပမာဟိုခက်ရည်တွေမှာရှိနေတာဟုတ်မလားအဲ့ဒီမှာလည်းသူတို့မျိုးသမီးကျွန်တော်ဒီနေ့ဆိုဒီတော့ဆောင်းပြီးဆိုင်နေပို့ပြီးသားနေအာဘင်္ဂလီတော့ဆောင်းပြီးရအဲ့ဒီအဲ့လိုနေရာရှိတော့အဲ့ဒါတွေပို့လို့သူကဟိုတောင်းချင်ရတယ်အ
ဲ့ဒီဒေတာဘက်မှာထိသိမ့်ခံထားရတဲ့တရားမဝင်မြန်မာနိုင်ငံသားတွေရဲ့အရေးနဲ့ပတ်သက်ရင်ဦးမင်းဦးတို့အဖွဲ့ဟာထိုင်းလူဝင်မှုကြီးကြပ်ရေးဌာနနဲ့ပူးပေါင်းလုပ်ဆောင်နေတာပါအခုထိသိမ့်ရေးစခန်းကလောက်ကအရာရှိ5ဦးမြန်မာနိုင်ငံသား34ရက်အပါအဝင်နိုင်ငံသားသား42ဦးကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်ဆိုတာပြီးခဲ့တဲ့သတင်းပတ်ကသိခဲ့ရပြီးတဲ့နောက်မှာစခန်းကလဝကဝန်ထမ်းအများအပြားကိုတီးခြားခွဲစောင့်ကြည့်တဲ့နေရာကိုပို့ထားလိုက်ရတာကြောင့်စခန်းမှာဝန်ထမ်းအင်အားမလုံလောက်တော့တဲ့အတွက်ဒီအမျိုးသမီးတွေကိုပြောင်းရွှေ့ဖို့တင်ပြကြတာဖြစ်တယ်လို့လည်းဦးမင်းဦးကပြောပါရတယ်
။ဒါအဲဒီလဝကအရာရှိပေါ့နော်။အဲဒီကဖြစ်တဲ့လောကဖြစ်တဲ့ဒီကနေစဉ်ထိစပ်ထားတဲ့လူရှိတယ်။အဲတော့အဲဒီကလောက်တရာကျော်တရာနဲ့၄မိနစ်လောက်အဲနောက်ပိုင်းရရှိသူတို့ကကွိုင်တိုင်းဝင်ရတာအဲ့ဒါသူတို့မှာနာတယ်ဝင်လာဟိုအကဲကဲဖြစ်တယ်အဲ့ဒီဟာလည်းအကြီးအကောင်းဒီဟာနဲ့ဒီလိုမျိုးဒီလူတွေကိုဟောပေါ့နော်မထိနိုင်တဲ့အကြောင်းရင်းချက်ဖြစ်မှာပေါ့နော
်ခိုင်းနိုင်ငံတွင်လောကထင်းသေးစခန်းတွေမှာလူဦးရေများပြီးကြက်ကြက်တဲတဲနေထိုင်နေကြရတဲ့အတွက်အခုလိုမျိုးဒပြိုင်နက်ထဲမှာလူအတော်များများကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံခဲ့ရတာပါအခုဖြစ်ရမှာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့မြန်မာနိုင်ငံသား34ဦးတည်းကမီးဖွားကန်ဒီကိုဝင်ဆောင်အမျိုးသမီးတဦးပါဝင်9ဦးဟာရောဂါအခြေအနေပြင်းထန်တဲ့အတွက်ဆေးရုံမှကုသမှုခံယူနေရပါတယ်။ဒီဆုံးဖလာခရိုင်လူဝင်မှုထိန်းသိမ်းရေးစခန်းကမြန်မာနိုင်ငံသားတွေဗိုင်းရပ်စ်ပိုးကူးစက်ခံရပြီးတဲ့နောက်ထိုင်းနိုင်ငံတွင်ဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေထဲမှာထိုင်းနိုင်ငံသားပြီးရင်မြန်မာနိုင်ငံသားကအများဆုံးဖြစ်သွားပြီးဒီကနေ့အထိဆိုရင်52ယောက်ရှိသွားပါပြီ။တတိယအများဆုံးကူးစက်ခံရတာကတော့တရုတ်နိုင်ငံသားတွေဖြစ်ပြီး34ယောက်ကူးစက်ခံရပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရသူစုစုပေါင်း3000နီးပါးရှိနေပြီးသေဆုံးသူက50ကျော်သွားပါပြီ။ကျမမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာတနိုင်ငံလုံးကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့ထိုင်းနိုင်ငံကပြန်လာမဲ့တောင်းနဲ့ချီတဲ့ရွှေပြောင်းလုံသားတွေကြောင့်မွန်ပြည်နယ်အတွင်းစိုးရိမ်မှုတွေကိုဖြစ်ပေါ်စေပါရစေ
။နဘမောကဖိုင်လေးစောကွမ်မငါဘွနောကတိအပရင်ကမ်ကလမ
်ဒီအထက်တန်းကြောင်းကရွာလယ်မှာရှိနေတယ်။ကျောင်းချန်စီရွာလယ်မခိုင်ဘူးဆိုတော့နေတဲ့လူတွေစီကံဖောက်ပြီးပြန်ထွက်သွားလာနိုင်မယ်ဆိုရင်အဲ့ဒီဆိုရင်စရဲအဲ့ဒီတဲမှာယောဂဘူးရှိတဲ့သူတူတူရင်တော့ယောလော့ကဒေါင်းချရမှာ哦ယောခန်တွေကအရန်ဆိုရင်နေကြတယ
်ပင့ကြေးရွာမှာကြေးရွာသားမင်းသူကသူတို့ကြေးရွာအတွင်းမှာရက်ရွာချေပြူကွာရန်တင်းစင်တာတည်ဆောက်မှာနဲ့ပတ်သက်ပြီးဆိုရင်မှုတွေကိုပြောပြတာဖြစ်ပါတယ်တည်ဆောက်မှာအပြည့်အစုံကို Moon News Agency မှလင်းထောက်ဝန်ဆောင်မွန်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
ကမ္ဘာတစ်ဖက်လုံးမှာကိုရိုနာဗိုင်းရပ်ကူးစက်ရောဂါဖြစ်ပွားမှုနှုန်းမြင့်တက်နေတယ်လို့ပဲမြန်မာနိုင်ငံမှာလည်းဖြစ်ပွားနေပြီးအဲ့ဒီရောဂါကိုထိန်းချုပ်ဖို့ကြိုးစားနေကြပါတယ်။နိုင်ငံအတွင်းကိုရိုနာဗိုင်းရပ်ကူးစက်ခံရသူတစ်နေ့ထက်တစ်နေ့တိုးလာတဲ့အတွက်ကြောင့်လည်းတချို့တော်မျိုးနယ်တွေထဲကရွာတွေမှာဆိုလို့ရှိရင်ရောဂါထိန်းချုပ်ဖို့အတွက်သူတို့ရဲ့ကြေးရွာတရွာနဲ့တရွာဝင်ထွက်တောလာမှုတွေပိတ်ပင်ထားတာလည်းရှိပါတယ်။ဒါပေမဲ့တိုင်းနယ်ပြည်နယ်အသီးသီးကပြည်ပပြန်လာမဲ့သူတွေကတော့ဆက်လက်ရှိနေဆဲပါ။ပြန်လည်ရောက်ရှိလာကြတဲ့သူတွေဟာ23ရက်ကွာရန်တင်းနေထိုင်ရမှာဖြစ်ပြီးအဲဒီလိုနေထိုင်ဖို့အတွက်ဆိုရရဲ့ပြင်ဆင်မှုတွေမှလည်းစိန်ခေါ်မှုတွေရှိနေပါတယ်။အဲလိုစိန်ခေါ်မှုတွေရှိနေတဲ့အထက်မှာမွန်ပြည်နယ်လည်းအပါအဝင်ဖြစ်ပါတယ်။နိုင်ငံခြားဝန်ကြီးဌာနရဲ့အမိတ်ကြေညာချက်အရဧပြီလ30ရက်နေ့အထိနယ်စပ်ဂိတ်တွေကိုပြန်ဝင်ခွင့်ပိတ်ထားပါတယ်။ဒါပေမဲ့လည်းမေလဆန်းပိုင်းမှာမွန်ပြည်နယ်အတွင်းကိုထိုင်းနိုင်ငံကပြန်ရောက်လာမဲ့နယ်စုံကပြန်လည်မဲ့လူတွေတထောင်ကျော်ရှိနေပါတယ်။မွန်ပြည်နယ်အစိုးရဖွဲ့ဝင်ပြည်နယ်ညွှန်ကြားရေးမှူးဦးမြင့်တန်ဝင်းကတော့
မြောက်ရီနယ်စပ်ကိစ္စနဲ့ပြောင်းဝင်လာတဲ့လူတွေကိုကျွန်တော်မွန်ပြည်မှာ community based facility quarantine အခုကျန်းမြင့်တော့ကျွန်တော်တို့မွန်ပြည်မှာလူကြီးဟလာ3000လူကြီး3000လောက်ဟိုဘလို့တဲ့ထားဖို့တကူကျွန်တော်အခုစီမံပြည့်စုံဆောင်ရနေနောက်တစ်ခါမုတ်တော်တပ်ဖြူဆက်ရပေါင်ရပေါ့နော်အဲ့ဒီမှာလည်းအကျန်းမြင့်ကျွန်တော်တို့ဟိုကြလောက်3000လောက်ထားနိုင်အောင်ဟိုစားတော့ဖို့ရှိလူကြီးကတော့တောင်းကနာတိတက်လာမဆိုရင်လည်းကျွန်တော်တို့ကငကုံမူလCBS စကန်ဖွင့်လို့ပြီးစောင်းနေတာရှိတယ်။အဲဒီစကန်နေမှာလည်းအတက်နိုင်တော့ဟဲ့လားပြန်လဲထားနိုင်ဖို့တော့ဘူး။အခုတည်းကကျွန်တော်တို့ကျွတ်တင်ပြင်ဆင်စီမံဆောင်ရတယ်။ဒါပြန်လဲရောက်ရှိလာတဲ့လူကွာဒီ20ရက်လုံးမယ်။20ရက်ပြည့်သွားလို့ရှိရင်ပြန်လဲဆင်းလို့မယ်ပြီးရင်သူ home quarantine ဆက်ပြီးတော့9ရက်နေမယ်။ဟဲ့လားဟိုစားတော့ဖို့ရှိတယ်။
ဧပြီလ19ရက်နေ့မှာတော့မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဌာနမှရရွာအခြေပြု facility quarantine ထားမဲ့နေရာတွေအတွက်တက်ဆိုင်ရာကြေးရွာအုပ်ချုပ်ရေးမှူးတွေနဲ့ဒေသခံတွေကိုအကြောင်းကြားခဲ့ပါတယ်။အဲ့လိုအကြောင်းကြားလိုက်တဲ့အချိန်မှာတော့တံဖြူစရမြို့နယ်မှာရရွာအခြေပြု facility quarantine လောက်မဲ့နေရာတနေရာဖြစ်တဲ့ပင့ကြေးရွာဒေသခံတွေကစိုးရိမ်ပြီးကန့်ကွက်ခဲ့ကြပါတယ်။ပင့ကြေးရွာမှကြေးရွာသားမင်းသူကတော
့တနောက်ကဟမ်ကတိဘယ်နူကွန်ဟလိုင်း
အခုတခါရွာကွာရန်တင်းလုပ်တဲ့နေရာမှာကျွန်တော်တို့ရွာလူတွေမဟုတ်ဘဲနဲ့နေဆောင်အားရောက်လာတဲ့လူတွေဖြစ်နေတယ်။နောက်တစ်ခုက community based facility quarantine လုပ်တဲ့ဒီအထက်တန်းကျောင်းကရွာလယ်မှာရှိနေတယ်။ကျောင်းချန်စီရွာလယ်မခိုင်ဘူးဆိုတော့နေတဲ့လူတွေစီကံဖောက်ပြီးပြန်ထွက်သွားလာနိုင်မယ်ဆိုရင်အဲ့ဒီဆိုရင်စရဲအဲ့ဒီတဲမှာရောဂါပိုးရှိတဲ့သူတူတူရင်တော့ရွာလော့ကဒေါင်းချရမှာ哦ရွာခံတွေကအရန်ဆိုးရွားနေကြတယ်
ရွာသားတွေရဲ့ကာကွယ်မှုတွေရှိနေတဲ့အတွက်ကြောင့်ပင့ကြေးရွာမှကရုတ်ပိကြေးရွာကိုပြောင်းရွှေ့ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ကရုတ်ပိကြေးရွာသားတွေကလည်းထပ်မံကာကွယ်ခဲ့ကြပါတယ်။ပြည်သူလူထုတွေကထောက်ခံမှုတွေမရှိတဲ့အတွက်ကြောင့်တက်ဆိုင်ရာတာဝန်ရှိသူတွေကကွာရန်တင်းစင်တာတွေကိုကြေးရွာမှာမထားတော့ဘဲမြို့နယ်တွေမှာပဲထားဖို့ဆုံးဖြတ်ခဲ့ကြပါတယ်။တံဖြူစဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးညာဟိန်ကတော့
ကျောင်းသွားလဲဟုတ်တယ်လို့တံမြက်တော့အတက်ခံတဲ့အတက်ခံနှစ်နဲ့အဲ့ဒီဝယ်စုကြီးတိုင်းမဟုတ်လေအရှင်မင်းကြီးကြီးကြောင်းအကုန်လုံးသူတို့တို့ကတက်မှကျတော့ဟိုလုံယူကြီးလည်းကောင်းအောင်လည်းဒီကိစ္စပြီးတယ်ပါလေတော့အများကြီးဟိုဆိုင်ပြီးသားဖြစ်သွားတာ
လက်ရှိအချိန်ထိတော့မွန်ပြည်နယ်အတွင်းမှာရှိတဲ့လူမှုအခြေပြု quarantine center တွေကနေထွက်ပြေးတဲ့လူတွေမရှိသေးပါဘူး။ဒါပေမဲ့လည်းရေးမြို့နယ်ကော့ရိုကျေးရွာထက်တန်းကျောင်းမှာဖွင့်လှစ်ထားတဲ့စခန်းမှာထိုင်းနိုင်ငံကပြန်လာတဲ့လူငယ်တယောက်ကျောင်းဝိုင်းပစ္စည်းတွေကိုဖျက်ဆီးခြင်းချမှတ်ထားတဲ့စီရင်စည်းမျဉ်းတွေကိုမလိုက်နာတာတွေရှိခဲ့တဲ့အတွက်ကြောင့်ဧပြီလ22ရက်နေ့ကရေးမြို့တရားရုံးမှာထောင်ဒဏ်3လချမှတ်ခဲ့ပါတယ်။မြို့ပေါ်မှာစီစဉ်ထားတဲ့ quarantine center တွေကအဆင်ပြေမှုရှိပေမဲ့လည်းကျမရေးဝန်ဆောင်မှုနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတယ်လို့လာမယ့်မေလ3ရက်ပိုင်းမှာဝင်ရောက်လာမယ့်လူဦးရေနဲ့ကွာရန်တင်းဆင်ဆင်ထားမှုတွေနိုင်နေမှုမရှိမှာကိုလည်းစိုးရိမ်မိတယ်လို့မွန်ပြည်နယ်လူငယ်ရေးရာကော်မတီအသွေးအမှုကိုကြည်စော်ရင်ကပြောပါတယ်
။ဆွမ်းဆောင်ရေးပေါ့နော်။ဆွမ်းဆောင်ရေးဆိုတဲ့နေရာမှာ performance တွေတော့ကိုယ့်ရဲ့လုပ်ကိုင်နိုင်ဆိုတာကိုယ့်ရဲ့ capacity ပေါ့ကိုယ်နိုင်နေတဲ့အတိုင်းတောင်ကိုလည်းကိုယ်တတ်မှတ်ထားဖို့လိုတယ်။ဆိုတော့ကျွန်တော်တို့ကိုယ့်ရဲ့ capacity အတိုင်းတောင်ကိုမသိဘူး။မသိတဲ့အခါကျတော့ကျွန်တော်တို့ခေါ်လာတယ်ထပ်ပြီးဖြည့်တင်ရတဲ့အလုပ်တွေကပိုများတယ်ပေါ့နော်အထူးသဖြင့်ဒီ quarantine camp တွေကိုမမျှော်လင့်မှဖွင့်လိုက်ရတာမျိုးတွေအခုဆိုရင်ကျွန်တော်လူ 8,000 တောင်ဝင်လာအောင်ဆိုတဲ့ဟာတွေကကိုယ့်ရဲ့ capacity နဲ့မလောက်ဘူးဘယ်လိုပြောမလဲကိုဝန်ဆောင်မှုပေးနိုင်တဲ့အတိုင်းအတာနဲ့မလောက်ပဲနဲ့ပျော်လွန်ရင်းပေးရတဲ့အခါကျတော့တေးကြတယ်ကျွန်တော်တို့ဒီအခြေအနေကိုပြေးလည်အောင်လုပ်ရတဲ့ဖြစ်တဲ့တော့ဒီကျန်းမာရေးပိုင်းဆိုင်ရာ standard procedure တွေတစ်ခုမှလိုက်နာဖို့မလွယ်တော့ဘူးတက်နိုင်တယ်မြောက်မယ်လိုင်းတာတော့ပုံပေါ်တော့အလုပ်ပြန်ပြီးအောင်စဉ်းစားရတဲ့အခါဒါတွေကကျွန်တော်တို့ဒေသနာအုပ်ချုပ်ရေးစနစ်ရဲ့ဆိုးရွားပြီးတော့အားနည်းတဲ့အခြေအနေကိုပေါ်စေတာပေါ့နော
်လက်ရှိအချိန်မှာတော့နောက်ထပ်ဝင်ရောက်လာမဲ့ပြည်သူတွေကိုထိန်းချုပ်ကတ်တပ်ဖို့စောင့်ကြည့်မှုတွေပြုလုပ်ဖို့နေရာထိုင်ခင်းတွေထပ်မံတိုးချဲ့စီစဉ်ဆောင်ရွက်နေဆဲဖြစ်တယ်လို့မွန်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှသိရပါတယ်ကိုရိုနာဗိုင်းရပ်ကူးစက်မှာကိုကြောက်ရွံ့နေတာတွေကြောင့်ဒေသခံတွေကကွာရန်တင်းအတွက်ကတ်တမှုတွေရှိနေတယ်လို့ပဲပြည်ပကနေပြန်လည်ရောက်ရှိလာတဲ့သူတွေကိုလည်းခွဲခြားဆက်ဆံမှုတွေရှိနေပါတယ
်။ဘယ်ရက်ကလာလဲ
။ဟုတ
်ပါဘူး။ဒီကတော့ပါ။ဘယ်တ
စ်ခွဲရောပြန
်လဲ။ဒီကတော့
ပြည်ကရမတ်လ20ရက်နေ့နောက်ပိုင်းကစပြီးမွန်ပြည်နယ်အတွင်းကိုထိုင်းနိုင်ငံကပြန်လည်ရောက်ရှိလာတဲ့အလုတ္တမစုစုပေါင်း 2,000 နီးပါးရှိပါတယ်။ထိုလူတွေထဲကတက်ဆိုင်ရာမိမိတို့ကျေးရွာမှာအစိုးရအနေနဲ့အစပိုင်းကကွာရန်တင်းကို14ရက်ထားရှိဖို့တတ်မှတ်ထားခဲ့ပေမဲ့ပိုးသွေးရှိမှုအခြေအနေတွေပေါ်မူတည်ပြီးအခုနောက်ပိုင်းမှာ23ရက်အထိတိုးဖို့ထောက်ပြန်ခဲ့ပါတယ်။ကိုစိုးနိုင်ကထိုင်းနိုင်ငံကနေမကြသေးခင်ကပြန်လာတဲ့ရွှေ့ပြောင်းလုပ်မှတယောက်ပါ။သူကသက်ဆိုင်ရာနေရာမှာကွာရန်တင်းနေထိုင်ပြီးဖြစ်ပေမဲ့လည်းနယ်စပ်ဖြတ်ကျော်ပြီးပြန်လာတဲ့အတွက်ကြောင့်ခွဲခြားဆက်ဆံမှုတွေခံနေရပါတယ
်။
ကျွန်တော်တို့ကိုတွေ့တော့တချို့လူတွေကကြီးကြတာတမျိုးကြီးပေါ့နော်ကိုယ်စီမှာယောဂါပုတ်ရှိနေတယ်လို့အဲ့လိုကြီးတော့ကိုယ်လည်းစိတ်မကောင်းဖြစ်မိတယ်ယောဂါလူတွေကကိုယ့်ကိုစကားမပြောချင်တယ်လို့ရှောင်ဖယ်နေတယ်ဆိုတော့လေသူများတွေချောက်နေတယ်ဆိုတော့ကိုယ်လည်းကိုယ့်ကိုယ်ကိုအတွာလာစင်ကြင်ရတယ်လေ
နတ်ဆက်ပောက်တွေကိုမေလအားစပြီးပြန်လည်ဖွင့်လှစ်ပေးမှာဖြစ်တဲ့အတွက်အစ်စ်ပြန်လည်ရောက်ရှိလာတဲ့လူတွေနဲ့မြန်မာနိုင်ငံတဟွမ်းမှာရှိတဲ့ဒေတာအသီးသီးကပြည်သူလူထုတွေတက်လျော်ညှိထွေမှုရှိရမယ်၎င်းတို့တွေလူမှုဖွင့်စည်းတွင်ပြန်လည်ရောက်ရှိဖို့အတွက်နည်းလမ်းတွေရှာဖွေရမှာပဲဖြစ်ပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်နေပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency မှသတင်းတောက်ဝန်ဆောင်မွန်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။ဒို့အတန်တမ်းမဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondelle ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ရုံးမြင်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00ခွဲအချိန်တွေမှာဖြစ်ပါတယ် ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်
အမေရိကန်တံမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လွင်ဦးပါခင်ဗျာအခုတခါတော့အပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာ COVID-19 ကံရောဂါကြောင့်ထိခိုက်လာမဲ့အခြေအနေတွေကနေသက်သက်ရာရစေဖို့ရည်ရွယ်တဲ့စီစဉ်တစ်ရက်ကိုအစိုးရကဒီတစ်ပတ်ထဲမှာပဲကြေညာထားပါတယ် COVID-19 စီးပွားရေးထောက်ကူပေးစီစဉ်ကနေကံရောဂါကြောင့်ထိခိုက်နစ်နာနေသူတွေအတွက်မျှော်လင့်နိုင်စရာတွေအားနည်းချက်အားသာချက်တွေကိုတော့စီးပွားရေးပညာရှင်တွေဖြစ်ကြတဲ့ဦးမင်းခင်ဒေါက်တာဇော်တို့ကိုဆက်သွယ်မေးမြန်းပြီး VOS နဲ့ဆွေးနွေးကမ်းအစီအစဉ်မှာတင်ဆက်ထားပါတယ်မင်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာ COVID-19 ကာယရောဂါကြောင့်ထိခိုက်လာမဲ့အခြေအနေတွေကနေသက်သာရရစေဖို့ရည်ရွယ်တဲ့အစီအစသ်တစ်ယောက်ကိုအစိုးရကကြေညာထားပါတယ် CERB လို့အတူကောက်အမည်ပေးထားတဲ့ COVID-19 စီးပွားရေးထောက်ကူပြုရေးဒီအစီအစဉ်ဟာကာယရောဂါကြောင့်နစ်နာဆုံးရှုံးမှုတွေကိုသက်သာရရအောင်ကြိုးပမ်းတဲ့နေရာမှာဘလောက်ထိအထောက်အကူဖြစ်လာနိုင်တယ်လဲထိရောက်တဲ့အကူအညီတွေပေးနေအောင်ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ဆွေးနွေးဖို့အတွက်စီးပွားရေးပညာရှင်တွေဖြစ်ကြတဲ့ဦးမင်းခင်ဒေါက်တာဇော်ဦးတို့ကိုဖိတ်ခေါ်ထားပါတယ်ဆရာဦးမင်းခင်ဒေါက်တာဇော်ဦးမင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါအရင်ဆုံးအနေနဲ့ကတော့ဒီ COVID-19 ရောက်ထိခိုက်မှုအတိုင်းအတာနဲ့ပတ်သက်လို့ဆက်စစ်ကြည့်ကြပါတယ် COVID ကရောဂါကြောင့်ကမ္ဘာစီးပွားရေးကျဆင်းမယ်ဆိုတာကိုနိုင်ငံကဖွဲ့စည်းရေးကစခန့်မှန်းထားတာဆိုတော့မြန်မာနိုင်ငံမှာလည်းထိခိုက်မှာသိကြပါရယ်ဒီ CRP အစီအစဉ်ကိုကျင်းပတဲ့အထက်မှာလည်းမြန်မာနိုင်ငံလည်းမလွတ်နိုင်ဘူးဆိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကိုလည်းပြောထားတာရှိပါရယ်ဆိုတော့ကိုဗစ်ကြောင့်မြန်မာနိုင်ငံမှာထိခိုက်မှုအတိုင်းအတာဘလောက်ထိရှိနိုင်မယ်လို့များခန့်မှန်းလဲဆရာဦးမင်းခင်ခင်ဗျာ
အဲကျွန်တော်တို့ထိခိုက်မှုအတိုင်းအတာကတော့ခန့်မှန်းတာကျေပိုကြီးအောင်တော့ကြီးနိုင်တယ်ခန့်မှန်းရတယ်နော်အများဟိုတန်းမြင့်မှန်ရတာပေါ့နော်ဟု
တ်ကဲ့
ဆိုတော့ဒူးစားပြီးလုပ်နေလေထိရောက်တာတွေလည်းရှိပေမဲ့မရဘူးဖြစ်နေတယ်နောက်ပြီးတော့ကျွန်တော်တို့ကဟိုကိုကံကမကောင်းဘူးစီးပွားရေးကိုကံကမကောင်းဘူးစီးပွားရေးကကျွန်တော်တို့သုံးသပ်ချက်ကတော့ဈေးတော့ပြေးနေတာမှန်နေဒါပေမဲ့ကိုကံကမကောင်းတဲ့အပေါ်မှာဒီကုနာကိုဗစ်ပိုးဝင်ပြီးတော့ထိခိုက်တယ်လို့ပဲကျွန်တော်တို့မှာထိခိုက်နိုင်ကြီးရှိဆိုတော့ဒီဥစ္စာကတော့ကျွန်တော်စိတ်ပူရတဲ့အချက်ပေါ့နော်ဆိုတော့ဘာဖြစ်နိုင်ကလေးကိုကဘာလို့ဖြစ်နေလဲဘာဖြစ်နိုင်လဲဆိုတဲ့ဥစ္စာကတော့ဟိုတက်နိုင်သမျှလက်တွေ့ကြကြပေါ့နော်ဟိုလိလာတုံးကနိုင်မှုတော့လို့ပါတယ
်ဟုတ်ကဲ့ဒေါက်တာဆောင်းမြင်ရောခင်ဗျာမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်ဘလောက်ထိထိခိုက်မှုတွေကျောနိုင်တယ်လို့သုံးသပ်မိလဲခင်ဗျာ
ဟုတ်ကဲ့အခုတော့ကျွန်တော်တို့ဒီနိုင်ငံကဖွဲ့စည်းရတော့ကိန်းကနတချို့ထွက်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ရဲ့ GDP တိုးတက်နှုန်းက600ခန့်တုံးကျော်ကျော်ရှိတာကနေ ADB ကတော့ 4.5 လောက်ရောက်မယ်အဟိုကမ္ဘာပံကတော့3လောက်ရောက်မယ်အဆိုပြီးတော့မှန်းထားကြတာရှိပါတယ်အဲ့တော့ကျွန်တော်ကတော့အဲ့ဒီမှန်းထားချက်တွေထည့်နည်းနည်းလေးပို့ပြီးတော့ကြမယ်ဆိုပြီးတော့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့ဒီနိုင်ငံကဖွဲ့စည်းတွေသုံးသပ်ချက်ထဲမှာကျွန်တော်နိုင်ငံရဲ့ဒီ GDP စီးရင်မပေါက်တဲ့ဒီတရားမဝင်စီးပွားရေးလုပ်ငန်းတွေဟာတော်များပါတယ်ဒါတွေကဟိုလက်လွတ်လက်စားတွေလုပ်ကြတယ်အခြေခံလူလန်းစားတွေအလုပ်လုပ်ကြတယ်ဆိုတော့ဒီကဏ္ဍတော်တော်များများလည်းဒါ GDP ရှင်းထဲမှာပေါက်ဖို့ခက်ပါတယ်ခင်ဗျာအဲ့ဒီလုပ်ငန်းတွေကအတော်ကြီးကိုထိခိုက်သွားနိုင်စရာအကြောင်းရှိတာပေါ့နော်အဲပြီးရင်တော့ကျွန်တော်တို့ရဲ့ဒီနေဆက်ကုန်သွယ်ရေးမှာမှောင်ခိုလုပ်နေကြတဲ့အကုန်သွယ်ရေးတွေကလည်းအတော်ကိုထိခိုက်နေတာနဲ့မဲ့သဘောရှိပါတယ်အဲ့ဒါတွေကလည်းဒါစီးရင်မဝင်ပေမဲ့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကိုအတော်ကြီးကိုအာလွှမ်းမိုးမှုရှိတာကိုတွေ့နိုင်ပါတယ်အဲတတိယအချက်ကတော့ကျွန်တော်တို့ရဲ့ဒီထိုင်းနိုင်ငံတို့မလေးရှားနိုင်ငံတို့စပြီးသွားပြီးအလုပ်လုပ်ကြတဲ့ရွှေပြောင်းလူသမားတွေကနေပြန်ပို့နေတယ်ပြန်ပို့ငွေရလဲဒါဒီနှစ်မှာဆိုရင်အတော်ကိုညှော်နှဲသွားနိုင်စရာအကြောင်းရှိတာပေါ့နော်အဲတော့ဒီကိန်းကဏ္ဍတွေကတော့ကျွန်တော်တို့ရဲ့ GDP စင်းနေတယ်မှာမဝင်ပါဘူးခင်ဗျသို့တော်လည်းပဲအဲ့ဒီပမာဏဟာကြီးလိမ့်မယ်လို့အားလုံးကဟိုတိထားကြပါတယ်အဲ့တော့ဒီနေရာတွေမှာထိခိုက်သွားမယ်ဆိုရင်တော့ကျွန်တော်တို့စီးပွားရေးဟာ တင်ထားတာထက်တွက်ထားတာထက်ပိုပြီးတော့ထိခိုက်နိုင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါမြန်မာဆွေးရတော့ထိခိုက်မှုတွေကတက်တာရဖို့ဆိုပြီး CRP စီစဉ်ကိုကျင်းကြတာပါ။ဒီနေ့မှာထိခိုက်မှုတွေကတက်တာရဖို့ဆိုရင်ဘယ်ပိုင်းနေမှာထိခိုက်နေလဲဆိုတာကိုစဉ်းစားဖို့လည်းလိုမယ်ထင်ပါတယ်။ဆိုတော့လက်တလောကိုဗစ်ကြောင့်ထိခိုက်တဲ့အထက်ကအထက်ကကုစားမယ်ခန္ဓာတွေကဘယ်နေရာတွေလို့ဆိုနိုင်မလဲဆရာဦးမခင
်။ကျွန်တော်တို့နှစ်ချက်ရှိရပါတော့။ကိုဗစ်ကြောင့်ဓာတ်ရိုက်ထိခိုက်တာကဒီအောက်ခြေဟိုလူစုလူဝေးတွေလောရတဲ့ဆက်ရုံအလုပ်တွေကိုလုံးတမလူတန်းစားတယ်ပေါ့နော်။နောက်ပြီးတော့နေ့စဉ်အပြင်ထွက်ပြီးတော့ဟိုရောင်းကြဝယ်ကြလုံးကြကန်ကြရှာကြပူကြရတယ်အောက်ချင်လူတန်းသားပြီအဲ့ဒါတကယ်နောက်တစ်ခုကဒီအဲ့ဒါတည်းအစင်ဒီလုံငန်းလည်ပတ်မှုပေါ့နော်ဟိုစီဝိုင်းကအသက်ဆက်နေအောင်လည်ပတ်နေပို့လို့အဲ့တော့အဲ့ဒီလည်ပတ်မှုကိုကျွန်တော်တို့ဟိုတွားထိခိုက်နိုင်နေဟာကြီးอ่ะအခုကျွန်တော်တို့ရှိနေပြီနော်နောက်ပြီးတော့မှကျွန်တော်တို့အထဲတူတူအလာဒီဟိုတယ်နဲ့ခီးသွားလုပ်ငန်းလို့ဆိုရင်သူကဓာတ်ရိုက်ထိခိုက်တာပေါ့နော်အဲ့လိုပဲခုနကဒီဘယ်ဆက်ဆက်လေးတပ်ဖို့ပိုင်းလို့ဟုတ်လားသွားပြီးထိခိုက်နေတာတွေရှိဆိုတော့အဲ့ဒါတွေကဟိုနှစ်ပိုင်းပေါ့တစ်ပိုင်းကတော့လက်တော့ဓာတ်ရိုက်ထိခိုက်သွားတာရင်နောက်တစ်ပိုင်းကတော့ကျွန်တော်တို့ဟိုရေရှည်မှာရက်တည်နိုင်ရေးလေပတ်နိုင်ရေးမှာသွားထိခိုက်နိုင်တယ်နော်အဲ့ဒီနှစ်ပိုင်းအဲ့တော့ဆက်ပြီးကျွန်တော်ထိခိုက်နေလို့ပြော
ပါဟုတ်ကဲ့ကုစားမှုရောခင်ဗျာအခုမြန်မာနိုင်ငံမှာကိုဗစ်ကြောင့်ထိခိုက်တဲ့အထက်မှာဘယ်ပိုင်းတွေကိုအဓိကကုစားဖို့များလိုမယ်လို့ပြောရမလဲ
အာဟုတ်ကဲ့ဟိုဆရာဦးမင်းခင်ပြောသွားတဲ့ကဏ္ဍတွေကတော့ဒါအဓိကဆုံးကဏ္ဍတွေဆိုပြီးကျွန်တော်တို့အကြံပြင်းနားလည်ထားတာပေါ့လေဒီထဲမှာမှကျွန်တော်ထုံးထုတ်ပြီးပြောရမယ်ဆိုရင်တော့ဒီလောဝါကဏ္ဍပေါ့နော်ဒီလောသားအများစုကိုအခြေခံပြီးဆောင်ရွက်နေတဲ့ဒီစက်မှုကဏ္ဍမှာတော့ဒီရိုးရိုးစီးပွားရေးထိခိုက်မှုတွေမကောက်ဘူးပေါ့နော်အခုဆိုရင်ဒီအလုပ်ရှင်လုပ်သမားဒီပြည်ပခါတွေကလည်းပုံပြီးပြင်းထန်လာတဲ့သဘောရှိတယ်အဲ့တော့ဟိုအလုပ်ရှင်ကလည်းအကြက်တဲဖြစ်တယ်အလုပ်သမားကလည်းအကြက်တဲဖြစ်တယ်အဲ့တော့သူတို့အကြက်တဲတွေကိုသူတို့အချင်းချင်းဖြည့်ရှင်းလို့မရတဲ့အခါမှာနိုင်ငံတော်အစိုးရကလည်းဝင်ပြီးဖြည့်ရှင်းပေးဖို့လိုအပ်လာတာပေါ့နော်ဒီကြားထဲမှာမှကျွန်တော်တို့ကျန်းမာရေးကာကွယ်စောင့်ရှောက်မှုကပိုပြီးအရေးကြီးတယ်လို့သတ်မှတ်လိုက်တဲ့အခါအခုဆိုရင်ဒီဆက်မှုစုံတွေထဲမှာအလုပ်ရှင်တို့တမပြဿနာတော်ကြီးကိုထိတ်ကိုရောက်လာတဲ့အနေအထားရှိတာပေါ့နော်အဲ့တော့ကျွန်တော်စိုးရိမ်မိတာကတော့ဒီပြဿနာကဒီစီးပွားရေးကထိရောက်ဟိုပါပေါ့တက်ရောက်မှုရှိုံနေမကဘူးကျွန်တော်တို့လူမှုရေးရလည်းတက်ရောက်မှုအများကြီးရှိနေတယ်ပြီးတော့ဟိုကျွန်တော်တို့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေပဲဖိတ်ခေါ်တဲ့အခါမှာလဲကျွန်တော်တို့ရဲ့ဒီအကုန်လုံးဆက်ဆံရေးထင်နေရအာမကောင်းတော့ဘူးဆိုရင်လည်းဒါတို့လာဖို့ဆိုရဲဟာအတော်ခက်လာတာပေါ့နော်ပြီးရင်တော့ဒီကနေတဆင့်ကျွန်တော်တို့ဒီနိုင်ငံရေးပြဿနာတွေထိပါဖြစ်လာနိုင်စရာရှိတယ်ဆိုတော့ဒီကိစ္စလေးကတော့ဟိုကျွန်တော်ဟိုလက်လန်းပြည်တော့ဟိုအကြံပြုရရင်တော့နိုင်ငံတော်ဆိုးရဘက်ကလည်းဒီကိစ္စလေးကိုအမြဲတမ်းစောင့်ကြည့်ပေးပါလို့ကျွန်တော်အနေနဲ့တိုက်တွန်းချင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မနေ့တနေ့ကထုတ်လိုက်တဲ့ CERP ထဲမှာဒီအလုပ်သမားတွေရဲ့ပြဿနာကိုဖြေလျှော့ပေးဖို့ဆိုပြီးတော့အချက်နှစ်ချက်ထည့်ထားပါတယ်ဒါပေမဲ့ချက်နှစ်ချက်ဆုံးကလုတ်ပြီးသွားပြီဆိုပြီးတော့ရေးထားတာလေးတွေ့ပါတယ်ခင်ဗျာတကယ်တမ်းတော့ဒီကျွန်တော်တို့ဆက်မှုစုံဒီမှာဖြစ်နေတဲ့လှုပ်ရှင်တို့တမပြဿနာတော်တော်များများဟာမပြီးနိုင်သေးသလိုပို့ပြီးတော့အစိုးဘက်ကိုဥတီနေရလေးတွေလည်းရှိပါတယ်ကျွန်တော်နောက်ဆုံးဖြည့်ဆွတ်ပြောချင်တာတော့ကျွန်တော်တို့ဟိုနိုင်ငံအတွက်အားထားဆုံးပေါ့နော်ထိခိုက်မှုလည်းအနည်းဆုံးဒါကြောင့်မလို့စီးပွားရေးပြန်လည်ထူထောင်ရေးအတွက်အလားလာအကောင်းဆုံးလို့ယူဆလို့ရတဲ့ဒီလေယာကဏ္ဍဒီဟိုဘောတာငါကန္နာစရဲစိုက်ပြွေးမွေးမြူရေးကန္နာကကျွန်တော်တို့အခွင့်အမ်းအနေနဲ့ရှိနေပေမဲ့လေအခုလောလောဆယ်ဒီကျွန်တော်တို့အုပ်ချုပ်ရေးအရာချထားတဲ့မိန့်နေကြောင်းမလို့ကျွန်တော်တို့ဒီတောင်သူလက်ထဲမှာဒီဟိုဟာတွေပေါ့မျိုးစီတွေပြီးရင်တော့စိုက်ပြွေးစီချင်းငွေတွေအချိန်မီမရတဲ့ပြဿနာလည်းဒါအတော်ကြီးကိုကြီးလိုက်မယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်တို့ဒီကန္နာကြီးကိုလည်းမိဟိုဘောနော်ဘာမှမတက်ရောက်တဲ့အတွက်ကြောင့်မိထားလို့မရပါဘူးအဲ့တော့ကျွန်တော်တို့အခွင့်အမ်းကြီးလိုရှိနေတဲ့ဂျားတွေကကျွန်တော်တို့အချိန်မီမဆောင်ရနိုင်ပြန်ရင်လေဥမာဖြင့်မိုးလုံးမှထုံချသလိုမျိုးဖြစ်ခဲ့ရင်ကျွန်တော်တို့ဒီကဏ္ဍကဆုံးရှုံးသွားနိုင်မယ့်အခွင့်အမ်းတွေရဲ့တန်ဖိုးကလည်းကြီးလိမ့်မယ်လို့ထင်ပါတယ်ခင်ဗျ
။ Okay အခု CRP စီစဉ်မှာတော့ရည်မှန်းချက်9ခုမှာ viewer 10ခု ဆောင်ရွက်ရမှာနဲ့ဆောင်ရွက်နေစဲအစီအစဉ်တွေလည်းပါပါတယ်ဒီထဲမှာစောစောကကုစုပ်ထောက်ပြသလိုတချို့အစီအစဉ်တွေကတော့လုတ်ပြီးပြီဆိုပေမဲ့လိုအပ်ချက်တွေလည်းရှိနေပါတယ်ဆိုတော့ဆရာဦးမင်းခင်ခင်ဗျာအခု CRP အစီအစဉ်မှာထုတ်ပြန်ထားတော့တွေ့ရတဲ့အပေါ်မှာရေဝီရသုံးသပ်မယ်ဆိုရင်ထိခိုက်မှုတွေကိုကုစားဖို့လိုအပ်တဲ့အပိုင်းတွေအားလုံးကိုကာမိပြီလို့များဆိုနေရလားတခြားထည့်သွင်းတဲ့ကဏ္ဍတွေရောဘာတွေများရှိအောင်မလဲခင်ဗျာ
ကျွန်တော်တို့ဒီ CRP အစီအစဉ်မှာကျွန်တော်အကြမ်းကြီးလေးလာကြည့်တော့ဟာခွက်ရှိနေတာကအမြင်ပေါ့နော် vision ပေါ့ကျွန်တော်တို့ကဒီ covid ကိစ္စကလည်းတလုံးတုံ့ပြန်ရမှာဖြစ်တယ်လို့ဒီရေလက်ရေတူရေလက်ရေရှိမှာဟိုအများကြီးကြောင်းလဲနေကြောင်းလဲသွားကြရရှိနေတယ်ကဘာနဲ့ချီပြီးအများကြီးကြောင်းလဲသွားကြရရှိရှိတော့ဒါဒီတက်ကိုဘယ်လို vision မျိုးနဲ့ဘယ်လိုအမြင်မျိုးနဲ့သွားမလဲဆိုတာကျွန်တော်တို့မှာရှိဖို့အဲ့ဒီပုံမှာချထားတဲ့မဟာဗျူဟာပေါ့နော် base strategy နဲ့သွားမယ်ဆိုတော့ဒီလိုရှိတယ်အဲ့ဒီဟာအားနည်းနေတယ်လို့နင်းတယ်အခုကတော့ဟိုချက်ချင်းတုံ့ပြန်မှုအရေးကိုပဲအားယူစိုက်ထားလို့ဒီအဲ့တော့ဒီ SCRB နဲ့ရှေ့မှာချထားတဲ့ MSPP နဲ့ဘယ်လိုချိတ်ဆက်မလဲဟာဘယ်လိုသွားမလဲဒီကြားထဲမှာချထားပြီးသားပဲအင်းဒီကလည်း MSPP တို့ဟာမျိုးလည်းကျွန်တော်တို့အကြောင်းလေးလောက်တယ်လို့ပါတယ်။ဘာလို့ကမ္ဘာမှာအကြောင်းလေးအများကြီးဖြစ်တာနော်။စီးပွားရေးလည်းမကောင်းဘူး၊လူရေးနိုင်ငံရေးနိုင်ငံအကြောင်းလေးဖြစ်ပြီ။နော်။အခုခုနကဟိုကိုစောင်းပြောလို့ပဲကျွန်တော်တို့မှာဒီစီးပွားရေး impact တွေမကအဲ့ဒါလေးနေလာတဲ့လူမှုရေးပဲနော်။နောက်ကအလိုက်လာနိုင်တဲ့နိုင်ငံရေးအကြောင်းလေးအဲ့လိုတည့်ရမှုတွေကျွန်တော်တို့ရှိတယ်။နောက်တစ်ခုကခုနကကျွန်တော်သဘောတူပါတယ်ကိုစောင်းပြောတာ။အဓိကကျွန်တော်တို့ဟိုတစ်ချက်ခု3 4 5ချက်ပြောင်းလုံနိုင်မယ်ကိစ္စကတော့ဒီ site layer site ကဏ္ဍသာငါးကဏ္ဍအစာထုတ်လုပ်ရေးကဏ္ဍကျွန်တော်တို့အရေးကြီးတယ်ဒီအချိန်မှာတစ်ချက်ခု3 4ချက်ပြောင်းကျွန်တော်လုပ်ရတယ်เนาะဒီဘန်နှစ်ဘန်ပေါင်းမယ်ဆိုတဲ့ကိစ္စမြန်မာစီးပွားရေးဘန်နဲ့မြန်မာ layer site ရေးဘန်ပေါင်းမယ်ဆိုတဲ့ကိစ္စမှာเนาะတကယ်လို့တဘာဝမတူတဲ့အဲ့ဒီဘန်နေငိုတွေကပြင်ပြောင်းလဲရေးလုတ်ဖို့လိုနေတဲ့ဘန်နေကိုပြင်ပြောင်းလဲရေးပါတိုင်နဲ့လုတ်တော့ပေါင်းနိုင်မယ်ဆိုရင်အဲခုနကလေယာကနောက်အထောက်ပေးလို့ရတယ်အခုကျွန်တော်တို့နိုင်ငံတကာစီးပွားရေးကမ္ဘာစီးပွားရေးကြလို့တန်းနဲ့ချီပြီးပြန်လာနိုင်တဲ့ကျွန်တော်တို့ရဲ့နိုင်ငံသားတွေကိုဒီမှာလုတ်ပေးလို့ရတယ်ဒေါက်တာစိုက်ပျိုးရေးခန္ဓာနဲ့ပတ်သက်လို့ပေါ့လေနော်အလားတူပဲကျွန်တော်တို့ဟိုဒီဆိုင်ပြည်ကနေတော့တစ်ဆင့်ကုန်ထုတ်လို့နေတဲ့ခန္ဓာတွေပေါ့နော်အဲ့ဒါလေးနဲ့ဟလာဈေးကွက်ရှာတော့တွားလို့ရတယ်ဒီမှာအရေးကြီးတာကဒီအကောင့်ထဲ format ကိစ္စတွေမှာဟိုသက်ဆိုင်ရာအစိုးရရန်တရားကိုအားကိုးလို့တော့တကယ်ထျောက်တယ်ဟလာဟိုရက်လက်ရမယ်လို့ကျွန်တော်တိတ်မပြောလင်းရဘူးဘာလို့တော့ Ronald Reagan ပြောလို့ပဲကျွန်တော်တို့မှာကနော်အစိုးရဒီ solution မဟုတ်ဘူးအစိုးရကဘူတီကျွန်တော်တို့မှာပြဿနာဖြစ်နေပြီ။အဲ့တော့ဒီနေရာမှာဖောက်ထွက်ဖို့လိုတယ်။ကျွန်တော်တို့အလုပ်ဖြစ်အောင်လုပ်နိုင်မယ်ဟိုတတိယအုပ်စုသတ်ပါတီအေဂျင်စီပေါ့နော်။ဒါမျိုးတွေနဲ့ကျွန်တော်တို့လုပ်နိုင်မှသာလျှင်ဟိုတကယ်အလုပ်ဖြစ်တဲ့ရလာရမယ်။နောက်ဆုံးတစ်ခုကျွန်တော်ထောက်ပြချင်တာကကျမကြီးကဏ္ဍမှာနော်ဒီကနေ့အရေးကြီးလို့ပြောလို့ဒါကကျွန်တော်တို့ကပိုးရှိမရှိအစွမ်းကုန်အများဆုံးစစ်ဆေးနိုင်မှုဒါပေမဲ့ဒီမှာဒီ CRP မှာထောက်ထားတဲ့အချိန်မှာအဲ့ဒီအချိန်မပါဘူး။တော့ကျွန်တော်တို့ဟို immediate ချက်ချင်းလုပ်ရမယ့်ကိစ္စမှာမပါဘူးဖြစ်နေတယ်။သူက2020မကုန်ခင်မှာလုပ်ရမယ်ဆိုမျိုးဖြစ်နေတော့အဲ့ဒါမျိုးကျတော့ဟိုညှိနှိုင်းပြီးတော့ရေးဆွဲတာအားနည်းသွားတယ်လို့ကျွန်တော်ယူဆပါတယ်။ CRP ထဲမှာဒီ mobile mass testing team ကိုလူများကိုသွားဆင်နိုင်တဲ့အားဖြင့်လက်တွေ့ဖြစ်နိုင်ချိန်မှာချက်ချင်းထူထောင်မှုဆိုပြီးတော့ဖြစ်နိုင်ချိန်မှာထူထောင်မှုဆိုပြီးတော့ပါတယ်။ဒါပေမဲ့ကျွန်တော်တို့မှာစက်ကြီးတွေရှိနေပြီ။နော်အဲ့ဒီစက်ကြီးတွေကိုဟလာလူတောင်းသိမ့်ချီပြီးဆင်နိုင်အောင်တကယ်တည်းကလူအနည်းဆုံး 4,000 ဆင်နိုင်အောင် test kit တွေကိုကျွန်တော်တို့တွင်းရမယ်။အဲ့ဒါဒီ action plan နဲ့မှာပါတဲ့နေ။
ဟုတ်ကဲ့ဒီဆရာဦးမင်းခင်ကတော့ဒီ CRB စီစဉ်မှာအရေးကြီးတဲ့ဒီကျန်းမာရေးကိစ္စနဲ့ပတ်သက်လို့ထောက်ပြသွားတာတွေ့ပါတယ်ဒီပုံမှာဒေါက်တာဇော်ဦးမြင်ရအောင်ခင်ဗျာ
ဟုတ်ကဲ့ဟိုပါတော့အဓိကကျွန်တော်ဒီမှာနည်းနည်းလေးပြောချင်တဲ့ကိစ္စဆရာဦးမင်းခင်ပြောသွားတဲ့ကိစ္စလေးကိုလည်းကျွန်တော်အတော်လေးထောက်ခံပါတယ်ခင်ဗျာ အဓိကကျွန်တော်တို့မျှော်လင့်တာကဒီအခုကိုဗစ်ဟို19ကဘယ်လိုဖြစ်မယ်မဖြစ်မယ်ဟိုမသိဘူးဖြစ်နေတာပေါ့နော်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့မှာသို့တော်ဖြစ်နေရတဲ့ပြဿနာတော်တော်များများကိုကျော်လွှားအောင်မြင်ဖို့ဆိုရင်တော့ကျွန်တော်တို့ကဒီဓာတ်ခွဲအဖြေထုတ်နိုင်ဖို့ testing ကိုများများလုပ်ဖို့ဆိုတဲ့ဟာကဒါနိုင်ငံတိုင်းမှာဒါတကယ်ကြီးမားဆုံးသင်ခန်းစာတစ်ခုအနေနဲ့ယူပြီးလုပ်နေပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ကျန်းမာရေးဝန်ကြီးဌာနရဲ့တာဝန်ရှိတဲ့သူတွေတော်တော်များများကလည်းဒီကိစ္စကိုပြောပါတယ်တနေ့ကပြောသွားတဲ့တဲမှာလည်းကျွန်တော်တို့ဒီဓာတ်ခွဲစစ်ဆေးနိုင်တဲ့အရေးအတွက်က3000ပဲရှိတယ်ဆိုတော့ကျွန်တော်တို့နိုင်ငံရဲ့350လူဦးရေနဲ့ကြည့်မယ်ဆိုရင်ဒါအမတန်မှအားနည်းနေတဲ့အချက်ဖြစ်ပါတယ်အခုလောလောဆယ်မှာလည်းကျွန်တော်တို့ဒီအာရှတိုက်မှာဆိုရင်ကျွန်တော်တို့နိုင်ငံဟာဒီလူတသားမှာတက်ခွဲစစ်ဆေးအတည်ပြုနိုင်တဲ့ဒီစစ်ဆေးချက်ကအတော်ကိုနည်းပါတယ်အနည်းဆုံးတော့မှဖြစ်နေပါတယ်ခင်ဗျအဲ့တော့အခုလက်တလောမှာကြုံလာတဲ့ပြဿနာကတော့အခုဒီဆက်ယုံလို့ယုံနေကိုဒီကျမကြီးဘေးရန်နေကင်းရှင်းတာမရှင်းတာဆိုတော့စမ်းသပ်စစ်ဆေးပြီးတော့ဒါဈေးအောင်နေပေါ့ဗျာဒီ certificate တွေထုတ်ပြီးကမှတချို့ဆက်ယုံလုပ်ယူနေမှာအကြောင်းကြောင့်ကြောင့်ဒီပိုးတွေ့ပြီဆိုရင်ဒီဆက်ယုံလုပ်ယူပြန်ပိတ်ရတဲ့ပြဿနာတွေနဲ့ကြုံနေရပါတယ်အဲ့တော့အလုပ်ရှင်တွေအလုပ်သမားတွေဈာထဲမှာဟိုပိုးတွေ့ရင်အလုပ်ရှင်တွေကလည်းလုပ်ငန်းပိတ်ရတဲ့အတွက်ကြောင့်အကြီးအကျယ်ဆုံးရှုံးရတယ်အလုပ်သမားတွေကလည်းအလုပ်လက်မဲ့ဖြစ်တဲ့အခါမှာဒီလူမှုပုံလုပ်ရင်းကပြီးတယ်ဆိုတာ40ရာခိုင်နှုန်းပဲဆိုတော့သူတို့ကလည်း60ရာခိုင်နှုန်းကိုဆုံးရှုံးရတဲ့အခါမှာအကြီးအကျယ်ဆုံးရှုံးရပါတယ်အဲကျွန်တော်တို့ဟိုဒီလူမှုပုံလုပ်ရင်းအဖွဲ့ကလည်း60ရာခိုင်နှုန်းကိုဝင်ပြီးတော့ပြီးရတာဖြစ်တဲ့အတွက်ကြောင့်သူ့အတွက်ကလည်းအမတန်ဆုံးရှုံးပါတယ်ဒီဆုံးရှုံးမှုတွေအားလုံးကိုကျွန်တော်တို့ပေါင်းကြည့်လိုက်မယ်ဆိုရင်ဒီဆက်ရုံလို့ရုံမှာဒီလိုဖြစ်လာခဲ့ပြီဆိုရင်ဒီလိုဖြစ်ပေလူတွေအားလုံးကိုစနစ်တကျနဲ့အမြန်ဆုံးစမ်းသပ်စစ်ဆေးတဲ့เนาะဒီလုံထုံးလုံကြီးကိုအမြန်ဆောင်ရွက်လိုက်မယ်ဆိုရင်တော့ဒီစီးပွားရေးရတက်ရောက်မှုတော်တော်များများကိုကုစားနိုင်မှာဖြစ်ပါတယ်အဲ့တော့ကျမကြီးဘက်ကကုံသိကုံတိုက်ထားကိုအမြန်များကုံချွေးတာမတွေပဲနဲ့ပေါ့နော်အခုဆိုကျွန်တော်တို့ဒီမှာဆက်ကြီးတွေလည်းရှိနေပြီအမြန်များစစ်အမြန်များစစ်ဖို့ပဲလိုတော့တယ်ဆိုတော့ဒီမူဝါဒလေးကလည်းဒါပြန်ပြီးစဉ်းစားပေးဖို့ကျွန်တော်အနေနဲ့အကြံပြုချင်ပါတယ်ခင်ဗျာ
โอเคနောက်တစ်ချက်ကတော့ဒီ CRP စီစဉ်တဲ့မှာနိုင်ငံစီးပွားရေးအခြေအနေအကောင်းလာအောင်ငွေကြေးထောက်ပံ့သွားဖို့ပုဂ္ဂလိကလုပ်ငန်းတွေဗန်လုပ်ငန်းတွေကိုအကူအညီပေးဖို့ယင်းနှမြုံနယ်မှုတွေနဲ့နိုင်ငံကကုန်သွယ်မှုတွေမြင့်တင်ဖို့ဆိုတာတွေပါပါတယ်ဒီနေရာမှာလောလောလတ်တွေ့ရတာကတော့ဒီအပိုင်းမှာပဲဘိုးဘန်ကအတုံးလုံးလျှော့လိုက်တာမျိုးတွေရှိပါတယ်ပြီးခဲ့တဲ့လတည်းမှာလည်းဆူရကဒီပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအထူးသဖြင့်အသေးစားအလက်စားလုပ်ငန်းတွေဟိုတယ်ခီးစွာလုပ်ငန်းတွေကိုအကူအညီဖို့ကျပ်ငွေဘီလီယံ100ကိုဗစ်ရံပုံငွေထူထောင်တာရှိပါတယ်တရားရင်တော့အထိအတုံးတုံးနဲ့နဲ့ငွေထုတ်ချေးဖို့စီစဉ်တာမျိုးတွေလည်းရှိပါတယ်။နောက်အခွန်နဲ့ပတ်သက်လို့ရှော့ပေါ်ပေးတာတွေလည်းရှိပါတယ်။ဒါပေမဲ့ဒီလိုစီးပွားရေးလုပ်ငန်းတွေကိုကူညီတဲ့နေရာမှာတကယ်လိုအပ်တဲ့လူတွေလည်းထဲမရောက်တာမျိုးတွေဖြစ်မှာကိုစိုးရိမ်တဲ့အထံတွေလည်းကြားနေရပါတယ်။ဆိုတော့ဒါတွေဟာကြိုးကြောင်းစီလျော်တဲ့စိုးရိမ်မှုတွေလို့ဆိုနိုင်သလားဆရာဦးမင်းခင်ခင်ဗျာ
။ကျွန်တော်တို့ဟိုစိတ်ပူမယ်ဆရာပူစရာပဲ။ဘာကြောင့်လဲဆိုတော့ဒီထောက်ပံ့ပေးတာတွေကလူရာကိုရောက်မရောက်လာ300ချူမနဲ့မနဲ့ပေါ့နော်အခုကျွန်တော်တို့ဂျီအဲ့ဒီအစိုးရအသုံးချက်ရဲ့ဆရာခိုင်နှုံးတော့သုံးမယ်ဆိုတော့ကအကြမ်းပြင်း2019-20 budget နဲ့တွက်ကြည့်လို့ရှိရင်ဒေါ်လာအမေရိကန်ဒေါ်လာနဲ့ဆိုရင်1.34 billion လောက်ရှိဆိုတော့တော်တော်အတော်တန်များတဲ့ဟိုငွေကြေးပမာဏပဲဒါပေမဲ့ဒီအချိန်မှာကျွန်တော်တို့ကအင်တန်300ချူနှပ်ဖို့လို့အဲ့ရုံနဖို့တက်ဆိုတာကလက်တလုံးဟိုစီးပွားရေးအထင်အရာကိုကဲတင်ရင်မကဘူးကျွန်တော်တို့ကအစိုးရရဲ့အကောင်နော်စိန်ခေါ်တာနေခွင်လန်းရဖို့အတွက်နော်တိုင်းပြည်အခြေအနေကိုဆွေးယူမြင့်တင်သွားနိုင်တဲ့အထိကျွန်တော်တို့ဒါနဲ့မောင်းနိုင်မှုပဲ။ဒါကြောင့်လဲဆိုကျွန်တော်တို့ကအခြေခံအားမကောင်းဘူး။နောက်မှကျွန်တော်တို့ခံပြီးမကူရှင်မရှိဘူး။နော်အဲ့ဒါလို့အဲ့ဒါလို့ရင်သို့တော့ကျွန်တော်ထောက်ပြတဲ့အချက်မှာလုံနေကြရန်တရားကိုဆွေးရရန်တရားကိုအာမကူပဲနေလုံနေကြမဟုတ်တဲ့ပုံစံနေနဲ့သွားဖို့ဆိုတော့အဲ့ဒါမျိုးဖြစ်တာနော်အဲ့တော့တိကျတဲ့လမ်းညွှန်ချက်တိကျတဲ့ဟိုစနစ်အတမတ်ချက်တွေကျွန်တော်တို့ခုနကအစ်ဖိုင်မှာလိုပါလေအဲ့ဒါလည်းတကယ်တော့မခင်းရင်ပါဘူးလက်တွေ့လုံနေကြတဲ့ဟလာဆိုင်ဟာဒန္ဒလိုက်လုံနေကြတဲ့တိုင်ဝိုင်းနေလူတွေဒီပိုင်းလုပ်ငန်းတွေစားသုံးမှုတွေကို ကြည့်သွားလိုက်ရင်ကျွန်တော်ရတယ်ဒါပေမဲ့ဒါကလက်ရှိကျွန်တော်တို့အစိုးရရန်တရားကမလုပ်ဘူးเนาะအဲ့တော့အစိုးရရန်တရားကအစိုးရကအ ਨੇ ဆုံးပါလိကောင်းတယ်သူလုပ်ရမယ့်အပိုင်းလောက်နေလုပ်ကိုလုပ်ရမယ့်အပိုင်းလောက်နေရက်ပြီးတော့ဂျန်တဲ့အပိုင်းကိုဟိုလာသွားမှသူ့မဟုတ်လုပ်ငန်းရှင်တွေပြန်နှားထောင်မှသာယူဒီဥစ္စာဒီကျွန်တော်တို့ထိရောက်တဲ့ဟိုအကူအညီဖြစ်မယ်အဲ့တော့ပူမယ်ဆိုတာကပူတင်နေပူထိုက်တယ်အခုပြီးခဲ့တဲ့ဘီလီယံတရားအတွက်ထုတ်ချီတဲ့စီးနေထွက်လာတာကောင်မှထွက်လာတဲ့အခါမှာကိုတော်တော်လေးစူးစူးညံဖြစ်တယ်ပေါ့နော်ဒီလိုဥစ္စာကပူတင်ပူထိုက်တယ်မပူအောင်လဲလုပ်ဖို့အစိုးရမှာဟိုတာဝန်ရှိတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဆရာကိုစောဦးမြင်ရောခင်ဗျာစီးပွားရေးလုပ်ငန်းတွေကိုကြားခံပေးတဲ့နေရာမှာတကယ်လူရဲလူတွေလက်ထက်မရောက်မအောင်စိုးရိမ်နေတဲ့အပေါ်ဘယ်လိုမြင်လဲခင်ဗျာ
ဒီအတွက်ကတော့အကောင်းဆုံးဆောင်ရွက်ရမယ့်ကိစ္စတစ်ခုကတော့ကျွန်တော်တို့ဟိုတာဝန်ရှိသူတွေအနေနဲ့တကယ်ကျွန်တော်တို့စီးပွားရေးနယ်ပယ်သီးသီးကဏ္ဍသီးသီးမှာဘယ်လောက်ထိတက်ရောက်မှုတွေရှိသွားသလဲပြီးရင်တော့အခုတက်ရောက်ခံနေရတဲ့လုပ်ငန်းတွေကတော့ဘယ်လောက်ထိတောင့်ခံနိုင်မလဲဆိုတော့သူတို့ရဲ့စွာရည်ပြီးရင်တော့ကျွန်တော်တို့အခုဖြစ်လာမဲ့နိုင်ငံတကာဈေးကွက်စီးပွားရေးအခြေအနေပေါ့နော်အဲ့ဒါကိုလည်းဒီနိုင်ငံတကာမှာအမျိုးမျိုးပြောနေကြတာလေးရှိပါတယ်အခုပြန်ဖြစ်လာရင်ကျွန်တော်တို့ဟာ new normal ပေါ့เนาะဟိုပုံမှန်တော့ပြန်ဖြစ်လာမယ်ဒါပေမဲ့အဲ့ပုံမှန်ကအစ်စ်ဖြစ်မယ်ပေါ့အာဘယ်လိုစီးပွားရေးလုပ်ငန်းတွေတက်မယ်ဘယ်လိုကဏ္ဍတွေကတော့ပြင်ကျသွားမယ်ဆိုတဲ့ဟာကိုနိုင်ငံတကာစီးပွားရေးပညာရှင်တွေကမခံမှန်းနိုင်သေးတဲ့အနေအထားမျိုးရှိနေပါတယ်အဲ့တော့ဒါတွေကိုလည်းကျွန်တော်တို့ချိန်ဆပြီးတော့ဒီပြန်လည်ထူထောင်ရင်းအတွက်ပါခုနဆရာဦးမင်းခင်ပြောသလို vision ပေါ့เนาะဒီ vision အပိုင်းကလည်းညှိဖို့လိုပါလိမ့်မယ်အဲ့တော့မှသာလျှင်အခုလက်တလုံးမှာဒီဝိဝါဒတွေကွဲပြားနေတဲ့ဒီအာချင်းငွေကိုဝင်ခါရေးအစီအစဉ်တွေဟာပိုပြီးကောင်းလာလိမ့်မယ်လို့ထင်ပါတယ်ဒါပေမဲ့အခုလောလောဆယ်မှာတော့ relief အပိုင်းကိုသာစဉ်းစားထားတာဖြစ်တဲ့အတွက်ကြောင့်မလို့ recovery လို့ခေါ်တဲ့ပြန်လည်ထူထောင်ရေးအပိုင်းမှာတော့ဒီလိုပြည့်ပြည့်စုံစုံစဉ်းစားပြီးဆောင်ရွက်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ဆုံးအချက်အနေနဲ့ကတော့အခု CRP စီစဉ်ကိုထိရောက်အောင်မြင်ဖို့ဆိုရင်အရေးအကြီးဆုံးလုံတဲ့လုံထိုက်တာလုံလဲလုံနိုင်တာဘာတွေများမြင်မိလဲဆရာဦးမင်းခင
်တကယ်ထိရောက်မလုပ်နိုင်ဆိုတာကကျွန်တော်တို့မြေပြင်မှာအောက်ချိန်မှာလက်တွေ့ဖြစ်နေတဲ့အခြေအနေဒီပေါ်မှာကျွန်တော်တို့ထင်ရဖို့ပါတယ်ဒီအစိုးရရန်နေရာဟိုဒီမဟုတ်ဖိနေတခြားနော်ဟိုလုံနိုင်တိုင်းနေနေပုဂ္ဂိုလ်ရဲ့အဖွဲ့အစည်းတွေနိုင်ငံတကာကဟလာကျွမ်းကျင်သူတွေကုမ္ပဏီတွေစသဖြင့်ပေါ့နော်။ဒါမျိုးဒီအကူအညီနဲ့ဟလာကျွန်တော်တို့လက်တွေ့တကယ်လေပတ်အောင်လုပ်နိုင်မှုပါပဲ။ဒီမှာတော့ခုနကဟိုကိုယ်စုံပြောတာကျွန်တော်ဘောတူပါလိမ့်နိုင်ငံများချင်းညှိနှိုင်းမှုဒီချိန်မှာများများရဖို့မလွယ်ဘူး။ဒါပေမဲ့ view ဟာအရသာနိုင်ငံများချင်းညှိနှိုင်းမှုဇောင်းပြီးတာလက်တွေ့မှာကရှိပြီးသားချင်းညှိနှိုင်းမှုနဲ့ပြည်တွင်းနဲ့ပေါင်းပြီးတော့တကယ်လဲပေါအောင်ကျွန်တော်လုပ်နိုင်တဲ့ဖွင့်လဲအလားလာအများကြီးရှိပါတယ်။ဒါနဲ့နောက်ပြီးတော့ဆောစောပြောလို့ဟလာခြုံငုံပြီးတော့ဟိုအမြင်တစ်ခုနဲ့ဟိုရေတို့ရေရှိဂျူငါချပြီးတော့ကျွန်တော်တို့တောင်းနဲ့အောင်ကိစ္စကိုပို့ပြီးတော့ဖြည့်ပြရပါမယ်။အရေးကြီးဆုံးနံပါတ်၁ကတော့လက်ရှိကျွန်တော်ကပိုးနေကြတော့ပိုးနေကြတော့ကျွန်တော်တို့ကဟိုညှိနှိုင်းပြီးလုပ်လို့မရဘူး။စန္ဒာရီကအကုန်လုံးညှိနှိုင်းပေါင်းဆက်ပြီးလုပ်လို့ရတယ်အဲ့တော့ပိုးပြက်ကနာကိုကျွန်တော်တို့အရင်ဆုံးရှင်းရတော့ပါမယ်အခုလောလော့ကောင်းလုပ်နေတဲ့အခြေအလားသွားလာပြီးကက်ကက်တဲ့အခြေအနေမှာပိုးပြက်ကနာကိုအမှန်ဆုံးရှင်းပြီးတော့ဒီစီးပွားရေးအဲဆက်လက်လေပတ်ဖို့နော်ဟိုထိခိုက်နေတာကနည်းဖို့နည်းပြန်ပြီးတော့လလန်ထူယုံနေမကအခွင့်ကောင်းမှယူနိုင်လို့ဟိုကျွန်တော်တို့ဟိုဆက်သွားရမှာအဲ့ဒီအတွက်ဘုရောကဒီ CRP ကိုအိုးပြီးတော့ချဲ့ထွင်ပြီးတော့နော်တစ်ခါကချဲ့ထွင်ပြီးပြည်တော်ဟိုရေးဖဲဖြည့်ဆွတ်ဖို့လုပ်တယ်တစ်ခါကသမယိုးကြမဟုတ်တဲ့လက်ရှိပိတ်ဆို့နေတဲ့အခြေအနေတွေကိုသဘောပေါက်နားလည်ပြီးတော့တကယ်ထိရောက်မယ့်နည်းလမ်းတွေရေးပြီးလုပ်နိုင်မှုလိုပါတယ်အဲ့လိုလုပ်နိုင်မယ်ဆိုရင်ကျွန်တော်တို့နှစ်ဖက်သွားအကျိုးရှိနိုင်တယ်တစ်ခါကဒီပိတ်ဆို့တစ်ဆို့နေတဲ့နေရာလုပ်ငန်းတွေကိုဖွင့်ထားတာဖွင့်လိုက်တယ်လို့ဖြစ်သွားတယ်လို့တစ်ဖက်ကလည်းဒီဟိုဂျားကဟိုဘလော့ကြည့်အောင်လုပ်ပြီးတဲ့ဂျားကံကြီးရဲ့ဂျားကံဖွဲ့ကြီးရဲ့ပုံပုံကြီးရဲ့ဟလာ ဟိုအားနေကျွန်တော်တို့ဒီဌာနဆိုင်ရာကပြုပြင်ကြောင်းလေးကဟိုတခါလေရသွားလောက်သွားနိုင်တဲ့အခြေအနေမျိုးလည်းဖြစ်နိုင်ဆိုတော့ဒါမျိုးကိုကျွန်တော်တို့ဒီကြီးရပြီလို့ပြီးတော့ကြာကြာနာနာဟလာဖြည့်ဆည့်ချက်ထွင်ပြီးတော့လောက်သွားမယ်ဆိုရင်နော်နောက်ဆုံးတော့ရက်လက်ပေါ့နော်ရက်လက်တကယ်ကောက်အောင်ကျွန်တော်တို့ဟိုတိုင်းတာမယ်အတိုင်းတာတွေနဲ့သွားမယ်ဆိုရင်တော့ဟိုကျွန်တော်တို့ပြန်လာလာအောင်ပေါ့
ဟုတ်ကဲ့ပါခင်ဗျာအချိန်ပေးပြီးဆွေးနွေးကြတဲ့စီဝိုင်းပညာရှင်ဦးမင်းခင်ဒေါက်တာဇော်ဦးတို့နဲ့နားဆင်ကြည့်ရှုတဲ့ပရိသတ်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စနေနေ့ဆွေးနွေးခန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပါရစေဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00နာရီကနေ10:00နာရီထိနဲ့တနင်္ဂနွေနေ့မနေ့6:00နာရီကနေ9:00နာရီရေဒီယိုစီစဉ်တွေမှာနားဆင်နိုင်ပါတယ်ကျွန်တော်အောင်လွေးပါခင်ဗျာ
အမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6:00နာရီကနေ9:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်ကမ္ဘာမှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့် COVID-19 ရောဂါရရှိတဲ့လူနာတချို့မြင်းမြန်ပြန်နေကောင်းလာစေပုံရတဲ့ပထမဆုံးဆေးကိုအရေးပေါ်အသုံးပြုဖို့အတွက် American တာဝန်ရှိသူတွေခွင့်ပြုလိုက်ပါတယ်။ COVID-19 ရောဂါဖြစ်နေသူလူနာ19ဦးဒီဆေးနဲ့မြင်းမြန်ပြန်ပြီးတော့နေကောင်းလာပုံရတာတွေ့ရတဲ့အတွက် American ရဲ့အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA က Gilead Science Company ကဖော်ထုတ်တဲ့ဆေးကိုရောဂါပြင်းထန်တဲ့လူနာတွေမှာသုံးဖို့ခွင့်ပြုလိုက်တာဖြစ်ပါတယ်။ဒီခွင့်ပြုချက်ကိုသမ္မတ Donald Trump အင်ပီရိုမှာတောက်ကြနေကပဲကြေညာသွားပါတယ်။မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းနေအစိပ်ပိုင်းတရက်အနေနဲ့တရားဝင်စာရွက်စာတမ်းမရှိဘဲနဲ့နေထိုင်နေတဲ့သူတွေကိုလိုက်လံဖမ်းဆီးနေတယ်လို့မလေးရှားအနာဘိုင်းနေကဘက်ကပြောပါရည်။မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပေါ်မှာရွှေပြောင်းအလုပ်သမားတွေနဲ့ဒုက္ခသည်986ရက်ကိုတောက်ကြနေကဖမ်းဆီးခဲ့တယ်လို့အနာဘိုင်းနေကပြောတာပါ။အဲ့လိုဖမ်းခံလိုက်ရတဲ့သူတွေထဲမှာကလေးငယ်တွေနဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေလည်းပါဝင်တယ်လို့လူ့အခွင့်အရေးဖွဲ့တွေကပြောပါရည်။စင်ဟူနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ချမှတ်ထားတဲ့ကန့်သတ်ချက်တချို့ကိုရှေ့လာမဲ့သတင်းပတ်တွေကစပြီးတော့ဖြေလျှော့ပေးသွားမှာဖြစ်တယ်လို့အရာရှိတွေကဒီကနေ့ပဲပြောသွားပါသေးတယ်။နိုင်ငံခြားကနေပြီးတော့လာအလုံးလုံးကြတဲ့သူတွေကြောင့်မှဗိုင်းရပ်စ်ပိုးကူးစက်မှုတွေတိုးနေပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့ကြိုးပမ်းနေနေတဲ့တချို့စီးပွားရေးလုပ်ငန်းတွေကိုမေလ7ရက်နေ့ကစပြီးတော့ပြန်ပြီးတော့ဖွင့်ပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံကအမေရိကန်ကိုလှောင်ပြောင်းသရော်ထားတဲ့ animation ရုပ်သံဗီဒီယိုတစ်ခုကိုတရုတ်နိုင်ငံကထုတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့အမေရိကန်ရဲ့တုံ့ပြန်မှုတွေကိုလှောင်ပြောင်းထားတာပါ။အမေရိကန်နဲ့တရုတ်အစိုးရကဗိုင်းရပ်စ်စတင်ပေါ်ပေါက်ခဲ့တာနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်တင်ဝေဖန်နေကြချိန်မှာအခုလိုတရုတ်ဘက်ကဗီဒီယိုထွက်လာတာဖြစ်ပါတယ်။လူမြင်ကွင်းကနေရက်တော်ကြာကြာပြောင်းနေတဲ့မြောက်ကိုရီးယားခေါင်းဆောင်လူမြင်ကွင်းကိုပြန်ထွက်လာပါပြီ။ဧပြီလ17ရက်နေ့ကအရေးကြီးနိုင်ငံတော်အခမ်းအနားတစ်ခုမတက်ရောက်ဘဲလူမြင့်ကွင်းကပျောက်နေတဲ့ကင်ဂျွန်အွန်းကပြုံရဲမြို့တော်မြောက်ပိုင်းမှာရှိတဲ့တက်မြေဩဇာဆက်ယုံတိဆောက်ပီစီပွဲအခမ်းအနားကိုတက်ရောက်တဲ့ပုံတွေကိုမြောက်ကိုရီးယားရဲ့ KRT ရုပ်မြင်သံကြားသတင်းမှာဒီကနေ့ပဲပြသသွားပါတယ်။ Writer သတင်းဌာနကတော့ဒီဗီဒီယိုနဲ့ပတ်သက်လို့တိကျအတည်မပြုနိုင်သေးဘူးလို့ပြောပါတယ်။VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမအေးသနာကျော်ပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.